Welcome to the Voice of America in Burmese.
မနေ့ခင်ပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်အမေရိကန်အသံရဲ2019ခုနှစ်ဒီဇင်ဘာလ4ရက်ပုထုနေ့မနေ့ခင်းစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32.40-48တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်သောရရှင်များရှင်လန်းချက်မြေ့ကြပါစီရှင်ကျမသင်ကီထိုက်ပါ
မင်္ဂလာပါရှင်ကျမခင်ရသက်ပါဒီမနေ့ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြီးညာပေးမှာပါအနှစ်80မြောက်NATO စစ်မဟာမိတ်ခေါင်းဆောင်တွေရဲ့အစည်းအဝေးမှာ American သမ္မတနဲ့ပြင်သစ်သမ္မတတို့ကြားအခြေအတင်အငင်းပွားစရာတွေဖြစ်ခဲ့ပါတယ်။တိုင်းနဲ့ချီတဲ့ Rohingya တွေတစ်ဖက်နိုင်ငံကိုထွက်ပြေးခိုလုံကြတာနဲ့ပတ်သက်ပြီးမြန်မာအပေါ်မှာတရားစွဲဆိုခံနေရချိန်မှာနိုင်ငံတကာကဝိုင်းပြီးမြန်မာလူမှုနစ်နာအောင်မလုပ်ကြဖို့အတွက်ကက်သလစ်ယဟန်အမတ်ဖြစ်တဲ့ Charles Bourke ကပန်ကြားလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမသိနေထိုင်
။ကောင်းပါပြီရှင်။သတင်းတွေအပြီးနားဆင်ကြရမယ့်သတင်းဆောင်မတွေတဲမှာတော
့It's a very big surprise that he has agreed to work for
ICJ ကမြန်မာအမှုအတွက်ရှင်းလင်းလုပ်မယ်လို့သတင်းပြင်းနေတဲ့ဥပဒေပညာရှင်ပါမောက်ခဝီလျံရှက်ဘတ်ဆိုတာဘာလို့လဲဆိုရက်နဲ့သူထိုင်းဘက်အလုတ်သွားလုပ်တဲ့တရားဝင်လုပ်သားတွေပြင်းနှံတန်ခံရတဲ့အကြောင်းအမေရိကန်ပြည်ထောင်စုအတွင်းမှာတော့ကလေးဘဝလက်ထပ်မှုတွေများနေတဲ့အခြေအနေဆရာတွေအပြင်ကမ္ဘာသတင်းတွေတဲကမြန်မာအကြောင်းကောက်နှုတ်ချက်သူယုံကြည်ရာအစီအစဉ်အပြင်လူကုန်ကူးမှုတိုက်ဖျက်ရေးနဲ့ပတ်သက်ပြီးဆွေးနွေးထားတဲ့အင်္ဂါညာချမ်းတိုက်ရိုက်လေလံအစီအစဉ်ကိုလည်းနှာစင်ကြရပါမယ်ရှင်။အခုရင်ဆုံးတော့ထိတ်တန့်ရောက်တဲ့တွင်ကိုဒေါခင်မြို့သက်နဲ့ကိုရဲမင်းထွန်းတို့ကကြီးညာပေးကြပါအောင်ရှင
်။လန်ဒန်မှာကျင်းပနေတဲ့ NATO စစ်မဟာမိတ်အဖွဲ့ခေါင်းဆောင်တွေရဲ့အနှစ်80မြောက်နှစ်ပတ်လည်အစည်းအဝေးကိုတက်ရောက်နေတဲ့ American သမ္မတ Donald Trump ဟာပြင်းထန်သမ္မတ Emmanuel Macron နဲ့သဘောထားမတိုက်ဆိုင်မဲ့အငင်းပွားခဲ့ပါတယ်။မိနစ်40ကြာသတင်းတောက်တွေနဲ့တွေ့ဆုံမေးမြန်းချိန်မှာ American နဲ့ပြင်းထန်ခေါင်းဆောင်နှစ်ဦးကြားအခြေအတင်ဖြစ်ခဲ့ကြတာပါ။ NATO အဖွဲ့အတွင်းကုန်ကျစရိတ်ဆိုင်ရာကိစ္စအကြမ်းဖက်ဝါဒဆွဲဆိုင်ရာအပြင် Syria ကိုတူရကီကျူးကျော်ဝင်ရောက်မှုနဲ့ American တပ်တွေဆုတ်ခွာမှုအဆုံးပြဿနာရဲ့အတော်များများမှာသဘောထားမတိုက်ဆိုင်ပဲဖြစ်နေကြတာပါ။ပြင်းထန်သမ္မတ Macron ကNATO ကိုဝေဖန်တာနဲ့ပတ်သက်ပြီးတော့ American သမ္မတကပြင်သစ်သမ္မတကိုပြင်းပြင်းထန်ထန်ဝေဖန်ပြောဆိုခဲ့တာပါဒီလိုဝေဖန်မှုတွေလုပ်ခဲ့ကြပေမဲ့နိုင်ငံခြားမပြေလည်မှုတွေဟာညှိနှိုင်းလို့ရမှာဖြစ်ကြောင်းနှစ်ဖက်စလုံးကအပြုတ်သဘောဆောင်ပြောကြားခဲ့ကြပါတယ်ဒီအငင်းပွားမှုကအသေးအဖွဲသာဖြစ်ကြောင်းသမ္မတ Trump ကပြောကြားခဲ့တယ်လို့သမ္မတ Macron ကလည်းဒီပြဿနာကိုညှိနှိုင်းနိုင်မှာဖြစ်ကြောင်းပြောခဲ့ပါတယ်လန်ဒန်ကိုရောက်နေတဲ့သမ္မတ Trump ဟာသမ္မတကတော့ Melania Trump နဲ့အတူ Britain ပြည်မကြီး Elizabeth ရဲ့ဖိတ်ကြားခြင်းနဲ့အင်္ဂါနေ့ညနေပိုင်းက Buckingham နန်းတော်မှာကျင်းပတဲ့ဧကန်ပွဲကိုတက်ရောက်ခဲ့ပါတယ်။ဒါဟာ Britain ဘုရင်မကြီးနဲ့တက်တဲ့အချိန်မျိုးတွေ့ဆုံတာဖြစ်ပြီးနန်းတော်ကိုမသွားခင်မှာတော့အင်ရှေ့မင်းသား Charles နဲ့ဂျင်ရာတော်တို့ကိုတွေ့ဆုံခဲ့ပါတယ်။ American သမ္မတ Trump ကို London မှာဆန္ဒပြမှုတွေရှိခဲ့ပြီးဒီထဲမှာ Britain နဲ့ American တို့ကြားကုန်သွယ်ရေးဆိုင်ရာသဘောတူညီမှုနဲ့ပတ်သက်ပြီး Britain ရဲ့ကျန်းမာရေးဝန်ဆောင်မှုဆိုင်ရာမှာနစ်နာမှုတွေရှိလာနိုင်တာကိုစိုးရိမ်တဲ့ဆေးဝင်တန်းတွေရဲ့Stop Trump Coalition အဖွဲ့ဦးဆောင်တဲ့ဆန္ဒပြသူတွေလည်းပါဝင်ပါတယ်
။သမ္မတ Donald Trump ပေါ်တရားစွဲဆိုအရေးယူနိုင်ရေးကြားနာစုံစမ်းမှုတွေပြုလုပ်ပြီးတဲ့နောက်မှာ American Outlet ထောက်လှမ်းရေးကော်မတီကအစည်းအကစားတစ်စောင်းကိုအင်္ဂါနေ့ကထုတ်ပြန်လိုက်ပြီးဖြစ်ပါတယ်။အဲ့ဒီအစည်းအကစားရဲ့အနှစ်ချုပ်တမျက်နှာစာစာပိုက်မှာသမ္မတ Trump ကိုတရားစွဲဆိုနိုင်ရေးအဓိကအကြောင်းချက်တွေကိုဖော်ပြထားပါတယ်။အစည်းအကစားအနှစ်ချုပ်မှာသမ္မတ Trump ဟာသူပြန်လည်ရွေးချယ်ခံရရေးကိုအထောက်အကူပြုစေမဲ့နိုင်ငံရေးလှုပ်ဆောင်မှုကိုအခြေခံတဲ့စုံစမ်းစစ်ဆေးနှစ်ရပ်ကိုလှုပ်ဆောင်စေချင်တာကြောင့်အမေရိကန်နိုင်ငံရဲ့ယူကရိန်းနိုင်ငံဆိုင်ရာနိုင်ငံခြားရေးမူဝါဒကိုအပြတ်အမောင်းလုပ်တဲ့အစီအစဉ်နဲ့မြို့သားလူမျိုးရေးကိုအားနည်းချိနေအောင်လှုပ်ဆောင်ခဲ့တယ်ဆိုပြီးဖော်ပြပါရှိခဲ့ပါတယ်။သမ္မတထရမ်ပါ2020ခုနှစ်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကပြိုင်ပွဲဖြစ်လာနိုင်သူဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ကိုအာဂတိလိုက်စားမှုနဲ့စုံစမ်းစစ်ဆေးမဲ့အကြောင်းလူသိချင်းကြားကြေညာပေးဖို့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လင်စကီကိုတောင်းဆိုခဲ့တယ်လို့အစီအစဉ်မှာဖော်ပြထားပါတယ်။ဒါပြင်2016ခုနှစ်ရွေးကောက်ပွဲကိုရုရှားကဝင်ရောက်ဆွတ်ဖက်တာမဟုတ်ဘဲယူကရိန်းကဆွတ်ဖက်တာဆိုတဲ့ပုံပြောင်းဇာလန်ကိုယူကရိန်းကစုံစမ်းစစ်ဆေးဖို့ကိစ္စလဲတောင်းဆိုခဲ့တယ်လို့ဖော်ပြထားပါတယ်။အပြည့်အယူအဖြစ်အဲ့ဒီလိုစုံစမ်းစစ်ဆေးမှုတွေလုပ်ပေးမယ်ဆိုရင်သမ္မတထရမ့်ကယူကရိန်းသမ္မတဇယ်လင်စကီကိုအဖြူတော်က Oval office မှာလက်ခံတွေ့ဆုံမှာဖြစ်တယ်လို့ Ukraine နိုင်ငံကအသေးအတန်လိုအပ်နေတဲ့စီးရေးအကူအညီ American Dollar တန်းလေးရာကိုလည်းပေးရမှာဖြစ်ကြောင်း Trump ကကတိပြုခဲ့တယ်လို့လည်းပါရှိပါတယ်။သမ္မတ Trump ဟာအခုအစည်းအဝေးကိုသူ့အစိုးရအရာရှိတော်တော်များများနဲ့နားလည်မှုနဲ့အတည်ပြုချက်နဲ့လှုံ့ဆော်ခဲ့တာဖြစ်တယ်လို့လည်းအစည်းအဝေးကနှစ်ချုပ်မှာဖော်ပြပါရှိပါတယ်ခင်ဗျာ။
New American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6753ညဒုတိယနာရီဘက်မှာလိုင်းလမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ
် View American တာကမနက်ခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အမေရိကန်နဲ့တရုတ်တို့ကြားနှစ်နဲ့ချီပြီးဖြစ်ပွားနေတဲ့ကုန်သွယ်ရေးနဲ့အခွန်ခဆိုင်ရာအငင်းပွားမှုတွေအတွက်ညှိနှိုင်းမရဘဲဖြစ်နေချိန်မှာသမ္မတဒေါ်နယ်ထရမ့်ကတရုတ်နဲ့ကုန်သွယ်ရေးသဘောတူညီချက်အသစ်ရဖို့အတွက်အချိန်အကန့်အသတ်မထားကြောင်း2020အမေရိကန်သမ္မတရွေးကောက်ပွဲပြီးချိန်လောက်ထိဆောင်ဆိုင်မှာဖြစ်တဲ့အကြောင်းအင်ကာနေမှာပြောကြားလိုက်ပါတယ်။ဒါပေမဲ့တရုတ်ဘက်ကဒီလိုကုန်သွယ်သဘောတူညီချက်အတွက်အခုချိန်မှာလှုပ်ချင်နေဆိုရင်တော့မှန်ကန်တဲ့သဘောတူညီချက်ဟုတ်မဟုတ်ကြည့်ရမှာဖြစ်ကြောင်းလဲနေတိုးမဟာမိတ်ခေါင်းဆောင်များညီလာခံကိုတက်ရောက်ဖို့လန်ဒန်ကိုရောက်နေတဲ့သမ္မတထရမ့်ကပြောပါတယ်။သမ္မတထရမ့်ရဲ့အခုလိုပြောကြားချက်ပြီးမှပဲအမေရိကန်နဲ့ဥရောပစတော့ရှယ်ယာဈေးတွေထိုးကျသွားတာပါ။တရုတ်ယွမ်ငွေကြေးကတော့အနည်းဆုံးအနေထားမှာသတင်း၅ဘတ်ကြာရှိနေခဲ့တာဖြစ်ပါတယ်။ကမ္ဘာစီးပွားရေးအင်အားအကြီးဆုံးအမေရိကန်နဲ့ဒုတိယအင်အားအကြီးဆုံးတရုတ်တို့ကြားကုန်သွယ်စစ်ပွဲဟာမချေအေးနိုင်သေးပါဘူး။ဘရာဇီးနဲ့အာဂျင်တီးနားနိုင်ငံတွေကသူတို့ရဲ့ငွေကြေးတန်ဖိုးကိုအဆမတန်လျှော့ချလိုက်တာနဲ့ပတ်သက်ပြီးဒီနှစ်နိုင်ငံအတွက်ကုန်သွယ်ခွန်တွေတိုးမြင့်မယ်လို့သမ္မတထရမ့်ကတနင်္လာနေ့မှာပြောကြားခဲ့တာဖြစ်ပြီးအင်ကာနေ့မှာတော့အခုလိုတရုတ်နဲ့ကုန်သွယ်ရေးဆိုင်ရာသူ့သဘောထားကိုပြောကြားခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံမှာစီးပွားရေးထိထွားမှုနှုန်းဟာ28နှစ်အတွင်းမှာအနည်းပါးဆုံးဖြစ်နေကြောင်းတရုတ်ကအောက်တိုဘာလထဲမှာပဲအစိုးရခန်းစားထုတ်ပြန်ခဲ့ပါတယ်။American နည်းပညာကုမ္ပဏီတွေကိုအထိနာစေတဲ့ digital ဝန်ဆောင်မှုဆိုင်ရာပြဿနာအတွက်ပြင်သစ်နဲ့အငင်းပွားခဲ့တဲ့အပြင်ပြင်သစ်လုပ်လက်ကင်အိတ်တွေနဲ့ Champagne ရဲ့အပါဝင်ပြင်သစ်သွင်းကုန်တွေကိုအခွန်တရာရာခိုင်နှုန်းတိုးကောက်မယ်လို့လည်း American သမ္မတ Donald Trump ကချိန်ချောက်ခဲ့တာဖြစ်ပါတယ်
အီရန်နိုင်ငံမှာအစိုးရစံကြေးရေးဆန္ဒပြနေသူတွေကိုအီရန်လုံခြုံရေးတပ်ဖွဲ့တွေကပြစ်ခတ်တိုက်ခိုက်မှုကြောင့်အသက်သေဆုံးမှုတွေရှိခဲ့ကြောင်း Amnesty International AI အဖွဲ့ကတင်လာနေကကြေညာချက်တရထုတ်ပြန်ခဲ့ပါတယ်။လန်ဒန်မြို့အခြေဆိုင် Amnesty International အဖွဲ့ရဲ့ကြေညာချက်မှာပြီးခဲ့တဲ့နိုဝင်ဘာလ15ရက်နေ့ကစတင်ဖြစ်ပွားခဲ့တဲ့ဆန္ဒပြပွဲတွေပေါ်အစိုးရတပ်ဖွဲ့တွေရဲ့နှိမ်နင်းတိုက်ခိုက်မှုကြောင့်တပတ်အတွင်းဆန္ဒပြသူအနည်းဆုံး208ဦးအသက်သေဆုံးခဲ့ရတယ်ဆိုတဲ့ယုံကြည်လောက်တဲ့သတင်းတွေလက်ခံရရှိခဲ့ကြောင်းဖော်ပြပါရှိပါတယ်။တည်ဆုံသူရေအတွက်ဟာပြီးခဲ့တဲ့တောက်ကြနေက AI အဖွဲ့ကဖော်ပြခဲ့တဲ့စီးရင်ထက်59ဦးပိုများလာခဲ့ပါတယ်။အခုလိုများပြားလာတဲ့တည်ဆုံသူရေအတွက်ကအီရန်လုံခြုံရေးတပ်ဖွဲ့တွေရဲ့ရွှန်ရှားပွဲစင်ကဲတပ်ဖြတ်မှုတွေကိုလှုပ်ဆောင်နေတာကိုနောက်ထပ်သက်သေပြနေတာလို့လည်း Amnesty အဖွဲ့ဒေသဆိုင်ရာသုတေသနဒါရိုက်တာဖိလစ်လူတာကပြောပါတယ်။တချိန်တည်းပါပဲဗြိတိန်နိုင်ငံလန်ဒန်မြို့မှာမြောက်အတ္တလတိတ်စာချုပ်အဖွဲ့ NATO ထိပ်သီးအစည်းအဝေးတက်ရောက်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအီရန်နိုင်ငံကဆန္ဒပြသူတွေဘက်ကသူရည်တီထောက်ခံကြောင်းနဲ့အီရန်အစိုးရကအခုလိုဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွဲနေတာတွေပေါ်ကမ္ဘာနိုင်ငံတွေတွေနဲ့မျက်ခြေမပြတ်စောင့်ကြည့်ဖို့လည်းတိုက်တွန်းခဲ့ပါတယ်။သမ္မတထရမ့်ကကျွန်တော်တို့အခုဒီအကြောင်းပြောဆိုနေချိန်မှာပဲအီရန်အစိုးရဟာဆန္ဒပြသူထောင်ပေါင်းများစွာကိုတပ်ဖြတ်နေတယ်လို့ပြောကြခဲ့ပါတယ်။သမ္မတထရမ့်ဆိုရာကနျူကလ িয়ার ကိစ္စနဲ့ပတ်သက်ပြီးအီရန်နိုင်ငံပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေပြန်လည်ပြုလုပ်ခဲ့ပြီးနောက်မှာအီရန်နိုင်ငံအတွင်းကစီးပွားရေးခက်ခဲတွေပေါ်မကြေမနပ်မှုတွေကြောင့်အခုလိုလူထုဆန္ဒပြပွဲတွေဖြစ်ပေါ်နေတာလို့ယူဆရကြောင်းလည်း AP သတင်းတရမှာဖော်ပြထားပါတယ်ခင်ဗျာ
2019ခုနှစ်မှာရခိုင်ပြည်နယ်ကနေအင်းကြီးချင်းဘင်္ဂလားဒေ့ရှ်ဘက်ကိုတိုက်နေချီတဲ့ရိုဟင်ဂျာမွတ်စလင်တွေထွက်ပြေးရတာနဲ့ပတ်သက်ပြီးလူမျိုးတုံးတပ်ဖြတ်မှု genocide ဆွဲခြင်းနဲ့မြန်မာနိုင်ငံရင်ဆိုင်နေရချိန်မှာနိုင်ငံတကာကမြန်မာလူထုနစ်နာအောင်မလုပ်ကြဖို့အတွက်ကက်သလစ်ဖုန်းတော်ကြီးကာဒီနယ်ချာလ်စ်ဘုကပန်ကြားလိုက်ပါတယ်အပြစ်ကျူးလွန်သူကိုအပြစ်ပေးနိုင်ဖို့အတွက်စ조사နေချိန်မှာမြန်မာလူထုတရက်လုံးအပေါ်မှာတိမ်ချုံပြီးအပြစ်မတင်ချဖို့နဲ့ဒီမိုကရေစီရေးကြိုးပမ်းဖို့အတွက်ခြိလှမ်းနေတဲ့မြန်မာကိုကဘာမဝန်ဆက်အောင်ဝိုင်းဝန်းကူညီကြဖို့ဒီဇင်ဘာလဆန်းမှာပဲကြေညာချက်ထုတ်ပြန်ပြီးပြောကြားခဲ့တာဖြစ်ပါတယ်ရိုဟင်ဂျာပြည်ထောင်ကိုမဖြေရှင်းနိုင်သေးတယ်လို့ရခိုင်နဲ့ရှမ်းပြည်နယ်တွေမှာတိုင်းဒေသလက်နက်ကင်တွေနဲ့တိုက်ပွဲတွေဖြစ်နေစေမြန်မာနိုင်ငံရဲ့ပထမဦးဆုံးကက်သလစ်ယဟန်မတ်ဖြစ်တဲ့ချားလ်စ်ဘိုဟာအမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးအတွက်ဒီဇိုင်းမတ်မတ်ကြိုးပမ်းနေသူဖြစ်ပါတယ်ငြိမ်းချမ်းရေးရဖို့တရားမျှတမှုရှိရမှာဖြစ်တယ်လို့အမှန်တရားကိုအတိမတ်ပြုမှအမျိုးသားပြန်လည်တည်မြဲမှုရှိမှာဖြစ်ကြောင်းနဲ့အခုချိန်ဟာအမှန်တရားကိုရော တရားမျှတရေးငြိမ်းချမ်းရေးနဲ့ပြန်လည်သင့်မြန်ရေးတွေအတွက်စူးစမ်းကြဖို့အချိန်တန်ပြီဖြစ်ကြောင်းကာဒီနယ်ချားလ်စ်ဘူကပြောပါတယ်။ဆယ်စုနှစ်ပေါင်းများစွာစစ်အုပ်ချုပ်မှုအောက်မှာနေခဲ့ရတဲ့မြန်မာနိုင်ငံဟာအခုချိန်မှာဒီမိုကရေစီအကူပြောင်းကာလဖြစ်တဲ့အတွက်မြန်မာနိုင်ငံရဲ့အထီးကိတ်မခံနိုင်တဲ့ဒီအခြေအနေကိုကမ္ဘာကနားလည်မှုနဲ့အကူအညီတွေပေးကြဖို့ပါပန်ကြားခဲ့တာပါ။ရွန်ဂျာဆိုတဲ့အတုံးလုံးကိုလက်မခံတဲ့မြန်မာအစိုးရကထွက်ပြေးကြတဲ့ရွန်ဂျာတွေကိုစစ်စစ်ပြီးပြန်လည်လက်ခံမှာဖြစ်ကြောင်းကြေညာထားပါတယ်။မြန်မာအပေါ်မှာဂမ်ဘီယာကနိုဝင်ဘာလထဲမှာ ICJ နိုင်ငံတကာခုံရုံးမှာလူမျိုးရုံးတပ်ဖြတ်မှုနဲ့ဆွဲချက်တင်ခဲ့တယ်လို့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ FFM ကလည်းဗိုလ်ချုပ်မှုကြီးမဲအောင်နိုင်နဲ့တခြားစစ်တပ်အကြီးအကဲ၅ဦးကိုလူမျိုးရုံးတပ်ဖြတ်မှုနဲ့လူမဆန်တဲ့ရာဇဝတ်မှုတွေကျူးလွန်ကြောင်းဆက်ဆွဲထားတာလည်းဖြစ်ပါတယ်။
တရုတ်နိုင်ငံကဆက်သွယ်ရေးနည်းပညာကုမ္ပဏီ Huawei ကိုတည်ထောင်သူ Ransomware က Huawei ကုမ္ပဏီရဲ့အမေရိကန်နိုင်ငံအတွင်းကသုတေသနဌာနကိုကနေဒါနိုင်ငံကိုပြောင်းရွှေ့တော့မယ်လို့ကြေညာခဲ့ပါတယ်။ဒီလိုပြောင်းရွှေ့တာဟာ Huawei အပေါ်အမေရိကန်တို့ကတန်ခတ်ပိတ်ဆို့မှုတွေလုပ်ထားတာကြတယ်မတော်လဲသူကပြောပါတယ်။အမေရိကန်ကတန်ခတ်ပိတ်ဆို့မှုထားလို့သူ့ရဲ့ဝန်ထမ်းတွေနဲ့တယ်လီဖုန်းခေါ်ဆိုမှုနဲ့ email ပို့ပို့မှုတွေလိုထိတွေ့ဆက်ဆံမှုတွေလုပ်နိုင်မှာမဟုတ်တာကြောင့် Huawei အနေနဲ့အခုလိုပြောင်းရွှေ့ဖို့မဖြစ်မနေလိုအပ်ကြောင်းကနေဒါနိုင်ငံတိုရွန်တိုမြို့က Global Mail သတင်းစာကိုသူကပြောပါတယ်။ Huawei Technologist LTT Company ဟာကမ္ဘာမှာနံပါတ်1အကြီးဆုံး smartphone ထုတ်လုပ်တဲ့ company ဖြစ်လို့ phone line company တွေအတွက်ဆက်သွယ်ရေးကိုယ်ရဲ့ပစ္စည်းကိရိယာတွေကိုထုတ်လုပ်ပေးတဲ့အကြီးဆုံး company လည်းဖြစ်ပါတယ်။အမေရိကန်ဆိုရရှိတွေက Huawei ဟာအမျိုးသားလူကြုံရေးကိုချိန်ချောက်အန္တရာယ်ပြုနေတယ်လို့ပြောကြခဲ့ပြီးပြီးခဲ့တဲ့မေလကစလို့အမေရိကန်နည်းပညာနဲ့အစိပ်ပိုင်းပစ္စည်းတွေကို Huawei ကိုရောင်းချခွင့်ကိုပိတ်ပင်ဖို့ကြေညာခဲ့ပါတယ်။အခုလောလောဆယ်တော့သမ္မတ Trump ရဲ့အဆိုအရကအဲ့ဒီပစ္စည်းတွေရောင်းချခွင့်ကိုရက်60ခွင့်ပြုထားပါတယ်။ Huawei တည်ထောင်သူ Ren ကသုတေသနဌာနရွှေ့ပြောင်းမဲ့ကိစ္စအသေးစိတ်ကိုမပြောကြပေမဲ့ Huawei အနေနဲ့ Silicon Valley မှာရှိတဲ့သုတေသနဌာနကအလုပ်ကိုင်း600ကိုဖျက်တောက်လျှော့ချမှာဖြစ်ကြောင်းဇွန်လအတွင်းကအတည်ပြုပြောကြားထားခဲ့ပါတယ်ခင်ဗျာ
။ဆူဒန်နိုင်ငံကာတွန်မြို့တော်မှာအင်ကာနီကကြောက်ပြဆိုင်ုံတစ်ခုမှာကြီးမားတဲ့ပောက်ကွဲမှုကြီးတစ်ခုဖြစ်ပွားခဲ့ပြီးလူပေါင်း23ဦးနဲ့မနေ့သေဆုံးခဲ့ရတယ်လို့ဆူဒန်အစိုးရကပြောပါတယ်။ပောက်ကွဲမှုပြင်မိဘလောင်ကျွမ်းခဲ့တဲ့အတွက်လူပေါင်း130ကျော်အပြင်းထန်ဒဏ်ရာတွေရခဲ့ကြောင်းနဲ့မိလောင်ထံရသူတွေကိုဒေသဆေးရုံတွေကိုပို့ပေးခဲ့ရတယ်လို့ဆူဒန်အစိုးရတာဝန်ရှိသူတွေကပြောပါတယ်။ဒါကြောင့်သေဆုံးသူအရေအတွက်ဟာတိုးလာနိုင်ကြောင်းလည်းပြောပါတယ်။ဒဏ်ငွေလောင်ကမ်းရုတ်တရက်မိဆွဲလောင်ပြီးပောက်ကွဲမှုဖြစ်ခဲ့တာဖြစ်ပြီးဆေးရုံတစ်ခုလုံးပျက်စီးခဲ့တာပါ။အခုလိုမီးလောင်မှုနဲ့ပောက်ကွဲမှုဖြစ်ပွားခဲ့ရတဲ့အကြောင်းရင်းကိုစုံစမ်းစစ်ဆေးဖို့အတွက်ဆူဒန်အစိုးရကအမိန့်ထုတ်ထားပါတယ်။ရဲရရှိတဦးဖြစ်တဲ့မိုဟာမက်အယ်ဟဆန်ကတော့ဒက်စီထရက်ကားပေါ်ကကုန်ချနေတော့မှနည်းပညာအမှားယွင်းတစ်ခုဖြစ်ခဲ့တာလို့ပြောကြားခဲ့ပါတယ်
။ Saudi Arabia နိုင်ငံမှာတွားရောက်အလုပ်လုပ်နေတဲ့ဘင်္ဂလားဒေ့ရှ်အလုပ်သမားတွေကိုအလုပ်ရှင်ကလိန်စော်ကားမှုနဲ့နှိပ်စက်ညှဉ်းပန်းမှုတွေကျူးလွန်ကြောင်းသတင်းတွေထွက်ပေါ်လာပြီးမှဘင်္ဂလားဒေ့ရှ်အလုပ်ကံရှာဖွေစစ်ဆောင်ရေးကုမ္ပဏီ166ခုကိုပိတ်ပစ်ခဲ့ကြောင်းဘင်္ဂလားဒေ့ရှ်အစိုးရကပြောပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရပြောခွင့်ရ Modinus Sahin ကအလုပ်ကံရှာဖွေကုမ္ပဏီတွေအနေနဲ့အလုပ်သမားတွေကိုအကာအကွယ်ပေးဖို့ပြက်ကွက်တာကြောင့်အခုလိုပိတ်ခဲ့ရတာလို့ပြောပါတယ်ခင်ဗျာ။
ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုရဲမင်းထွန်းတို့ကြီးညာပေးခဲ့တာပါအခုတော့သတင်းဆောင်မတွေကိုနှาศင်ကြရအောင်ပါရှင်မြန်မာနိုင်ငံအနောက်ဖက်မှာရိုဟင်ဂျာတွေအပေါ်ဖိနှိပ်ညှဉ်းပန်းမှုတွေဟာနိုင်ငံတကာဥပဒေချိုးဖောက်မှုမြောက်တယ်လို့အစိုးဆုံးထောက်ပြခဲ့တဲ့နိုင်ငံတကာဥပဒေပညာရှင်ပမောက်ခဝီလျံရှာဘက်စ်က ICJ နိုင်ငံတကာတရားရုံးမှာမြန်မာအစိုးရရဲ့ရှေ့နေအဖြစ်လိုက်ပါဆောင်ရွက်မယ်ဆိုတဲ့သတင်းအပေါ်နိုင်ငံတကာလူ့အခွင့်အရေးလှုပ်ရှားသူတွေဘက်ကအာအာသင့်စိတ်ပြက်ခဲ့ကြပါတယ်။2010ပြည်နှစ်ကပမောက္ခရှဘက်စ်ဦးဆောင်ပြီးရေးသားပြုစုခဲ့တဲ့မြန်မာနိုင်ငံအနောက်ပိုင်းကလူသားတူအပေါ်ရာဇဝတ်ကျူးလွန်မှုအဆောက်အအုံဝိုင်းဝန်းကူညီပေးခဲ့ချက်သူတို့ကိုမေးမြန်းထားတဲ့မိုင်အချင်းနိုင်ကဆက်လက်တင်ပြပေးမှာပါ
။ဗြိတိန်နိုင်ငံလန်ဒန်မစ်ဒယ်ဆက်စ်တက္ကသိုလ်နိုင်ငံတကာပမောက္ခဝီလျံရှေဘစ်ဟာလူမျိုးတုံးတက်ပြတ်မှုအပါအဝင်နိုင်ငံတကာဥပဒေနဲ့ပတ်သက်ရင်အကျွမ်းကျင်ဆုံးပုဂ္ဂိုလ်တဦးဖြစ်နိုင်ငံတကာကအတိအမှတ်ပြုလေးစားရသူပါဒါအပြင်ရိုဟင်ဂျာအရေးနဲ့ပတ်သက်ရင်2020ပြည့်နှစ်မတိုင်ခင်ကတည်းကနိုင်ငံတကာဥပဒေပညာရှင်တဦးအနေနဲ့စောင့်ကြည့်လေ့လာနေခဲ့သလိုမြန်မာစစ်တပ်ရဲ့လုပ်ရက်တွေဟာလူသားတို့ပေါ်ရာဇဝတ်ကျူးလွန်မှုမြောက်တယ်ဆိုတာကိုလည်းအရင်ဆုံးထောက်ပြခဲ့သူတဦးဖြစ်ပါတယ် အခုလိုရိုဟင်ဂျာအတိုင်းဝိုင်းအနေနဲ့ဘလောက်ထိဖိနှိပ်ညှဉ်းပန်းခံခဲ့ရတယ်လဲဆိုတာကိုအထောက်အထားတွေနဲ့အသေးစိတ်သိနေသူဥပဒေပညာရှင်တအုပ်အနေနဲ့ရိုဟင်ဂျာတွေကိုဖိနှိပ်မှုမှာတာဝန်ရှိတဲ့မြန်မာအစိုးရဘက်ကနေရှေ့နေဖြစ်လိုက်ပါဆောင်ရွက်မယ်ဆိုတဲ့သတင်းအပေါ်မှာအံ့ဩမိတယ်လို့နားမလည်နိုင်အောင်လည်းဖြစ်ရတယ်လို့ဗြိတိန်အခြေစိုက်မြန်မာအရေးလှုပ်ရှားနေတဲ့ဘာမာကမ်ပိန်း UK ရဲ့အမှုဆောင်ညွှန်ကြားမှု Mark Farmanaga က VOA ကိုပြောပါတယ်
It's a very big surprise that he has
ဒီမှုမှာမြန်မာဆိုရတဲ့သူလိုက်ပါဆောင်ရွက်မယ်လို့သဘောတူခဲ့တဲ့ပေါ်အရန်ကိုအံ့ဩမိပါတယ်။ဘာကြောင့်လဲဆိုတော့ရိုဟင်ဂျာတွေအပေါ်ဖိနှိပ်မှုလို့ရတွေဟာလူမျိုးတုံးတက်ဖြတ်မှုမြောက်တယ်လို့သူယူဆတဲ့အကြောင်းအရင်တော့ကလူတွေကိုသူပဲပြောခဲ့တာပါ။သူတင်ကြားခဲ့တဲ့ចောင်းသူចောင်းသားတွေတရင်တော့တွေနဲ့တခြားလူတွေကိုသူ့ရဲ့ထင်မြင်ယူဆချက်ကိုပြောတဲ့နေရာမှာလူမျိုးတုံးတက်ဖြတ်မှုအနေဓာတ်ကြီးရောက်တဲ့ကျူးလွန်မှုတွေဖြစ်ခဲ့တယ်လို့ပြောခဲ့တာပါ။ဒါ့အပြင်နိုင်ငံတကာမှာဒီကိစ္စကိုပြောခင်ကလွန်ခဲ့တဲ့2010ပြည့်နှစ်ကလေးကလူခွင့်ရေးလှုပ်ရှားနေတဲ့ Irish Center အဖွဲ့ကပြုစုရေးသားတဲ့ Rohingya ရင်ဆိုင်ခဲ့ရတဲ့အခြေအနေဟာလူသားစုအပေါ်ရာဇဝတ်ကျူးလွန်မှုဖြစ်တယ်ဆိုတဲ့အစီရင်ခံစာကိုလည်း Professor Shabes ပဲဦးစီးခဲ့တာပါ။ဒါကြောင့်အခုလိုဒီမှုကိုသူကလိုက်ပါဆောင်ရွက်မယ့်ကိစ္စဟာအလွန်ကိုအံ့ဩသင့်စရာဖြစ်တယ်လို့သူရေးသားပြုစုတဲ့စာအုပ်တွေဝိုင်းဝန်းကူညီပြီးအချက်လက်တွေပေးခဲ့ကြတဲ့ Rohingya တွေပေါ်သစ္စာဖော်ပြကြပါတယ်။
ဘာမာကမ်ပိန်း UK အဖွဲ့ကိုယ်တိုင်လည်း2020ပြည့်နှစ်ကပါမော့ခဝီလျံရှာဘတ်စ်ရေးသားတဲ့စာအုပ်အတွက်အချက်လက်တွေကိုဝိုင်းဝန်းကူညီပံ့ပိုးပေးခဲ့တာဖြစ်ပါတယ်။အလားတူ2010ပြည့်နှစ်ကပါမော့ခရှာဘတ်စ်ဦးစီးရေးသားတဲ့ရိုဟင်ဂျာတွေရဲ့အခြေအနေမြန်မာနိုင်ငံအနောက်ဘက်ကလူသားစုအပေါ်ရာဇဝတ်ကျူးလွန်မှုဆိုတဲ့စာအုပ်အတွက်ကူညီပေးခဲ့သူ Rohingya Action Ireland အဖွဲ့ကတာဝန်ရှိသူမိုဟာမက်ရာဖစ်ကလည်းသူရဲ့အမြင်ကိုအခုလို VOA ကိုပြောပါတယ
် But when he I seen when I see the book was
ကျွန်တော်သူနဲ့တွေ့တဲ့အချိန်က2010ပြည့်နှစ်ဇွန်လမှာဒီစာအုပ်မိတ်ဆက်ပွဲကိုအဲလန်နိုင်ငံနိုင်ငံသားရဲ့ဝန်ကြီးဌာနမှာပြုလုပ်တဲ့အချိန်ကဖြစ်ပါတယ်အခုသူကမြမအစိုးရရှေ့နေဖြစ်လိုက်ပါဆောင်ရွက်မယ်လို့ကြားလိုက်ရချိန်မှာတုံ့လှုပ်ခဲ့ရပါတယ်ဒဗ္ဗလင်မြို့မှာသူစာအုပ်မိတ်ဆက်ပွဲမှာတွေ့ဆုံခဲ့ချိန်ရွန်ဂျာတို့နဲ့ပတ်သက်လို့ဥပဒေရေးရာကနေထောက်ပြခဲ့တဲ့သူရဲ့ဆုံးဖြတ်ချက်ကိုမျှော်နိုင်အောင်ဖြစ်ရပါတယ်
မိုဟာမက်ရာဖစ်ဟာအသက်10နှစ်အရွယ်ကလေးကမြန်မာနိုင်ငံဘက်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ရပြီးရိုဟင်ဂျာဒုက္ခသည်စခန်းမှာကြီးပြင်းလာခဲ့သူဖြစ်ပါတယ်။အသက်20ကျော်မှအိုင်ယာလန်နိုင်ငံကိုဒုက္ခသည်ဖြစ်ရောက်ရှိခဲ့သူဖြစ်ပြီး2010ပြည့်နှစ်မတိုင်ခင်ဒုက္ခသည်စခန်းမှာနေခဲ့စဉ်ကလေးကပါမော့ခဝီလျံရှေးဘတ်စ်ဦးစီးတဲ့သူတေသနအဖွဲ့ကိုအချက်လက်တွေကိုဝိုင်းဝန်းကူညီပံ့ပိုးပေးခဲ့သူဖြစ်ပါတယ်။ICJ နိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံကမြန်မာပေါ်လူမျိုးတုံးတပ်ဖြတ်မှုတားဆီးရေးစာချုပ်ချိုးဖောက်မှုဆွဲချက်တင်ထားတဲ့အမှုကိုခုခံခြေပါဖို့ပါမော့ခဝီလျံရှာဘတ်စ်ကိုမြန်မာအစိုးရကဥပဒေကျိုးဆောင်ဖြစ်မြန်မာအစိုးရကငှားရမ်းလိုက်ကြောင်းပြီးခဲ့တဲ့ရက်ပိုင်းကသတင်းတွေထွက်လာခဲ့ရတဲ့ပတ်သက်လို့ရှေ့နေရှာဘတ်စ်ကို VOA ကတိုက်ရိုက်ဆက်သွယ်မေးမြန်းတဲ့အခါမှာဟုတ်မဟုတ်ညင်းဆိုခြင်းမရှိဘဲသူ့အနေနဲ့သတင်းထုတ်ပြန်ရေးအရာရှိတယောက်ကိုခန့်ထားဖို့ရှိနေပြီးလောလောဆယ်မှာဆက်သွယ်နိုင်တဲ့အချက်လက်အသေးစိတ်ကိုမပေးနိုင်သေးကြောင်းနဲ့သူတို့ဘက်ကအဆင်သင့်ဖြစ်ပြီးဆိုတာနဲ့ VOA ကိုပြန်လည်ဆက်သွယ်မှာဖြစ်တယ်လို့အီးမေးလ်ကနေတုံ့ပြန်ခဲ့ပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရဘက်ကတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်ပြီးICJ တရားရုံးမှာတွားရောက်ရင်ဆိုင်ဖို့ရှိပါရဲ့ရှင်
။မန်အင်ချင်နိုင်ပါရှင်။ရွှေပြောင်းလှုပ်သားရိအရေးသတင်းတင်ပြပေးချင်ပါတယ်။ထိုင်းနိုင်ငံတဲကိုတရားမဝင်ဝင်ရောက်မှုအထောက်ထားမခံလုံမှုတွေနဲ့ဖမ်းပြီးထိုင်းမြန်မာနယ်စပ်ရနောင်းကော့တောင်းလမ်းကနေထိုင်းအာဏာပိုင်တွေကပြည်နှင်တန်းပေးလိုက်တဲ့ထဲမှာတရားဝင်အထောက်ထားရှိသူတွေလည်းပါနေပါတယ်။ဒီလိုလူတွေရဲ့နှိမ့်နာမှုကိုမြန်မာတာဝန်ရှိသူတွေကတာဝန်ယူဖြည့်ရှင်ပေးစေခြင်းနဲ့လို့ရွှေပြောင်းအလုတ်သမားကြီးလှုပ်ရှားသူတို့ကပြောပါတယ်အပြည့်ဆုံးကိုတော့ VOA ထိုင်းခြေစိုက်သတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ
်ထိုင်းနိုင်ငံတွင်းကိုတရားမဝင်ဝင်ရောက်လာတာတွေနဲ့ဆိုင်ရွက်စာတမ်းမပြည့်စုံတာတွေတရားမဝင်နယ်စပ်ဖြတ်ကျော်တာတွေကြောင့်ဖမ်းဆီးပြီးဒီဇင်ဘာလ3ရက်နေ့ကထိုင်းမြန်မာနယ်စပ်ကော့တောင်းမြို့ကိုပြန်လည်လွှဲပြောင်းပေးခဲ့ကြောင်းပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့ရွှေပြောင်းအလုတ်သမားပညာပေးစင်တာကော့တောင်းမြို့တာဝန်ခံဦးမိုးဝေကပြောပါတယ
်အဲကျောင်းမျိုးကျောင်းကျွန်တော်တို့ဒီဆိုင်ရောက်ပြီးတော့လုတ်ကဲကျောင်းလာနေလဲကျွန်တော်ဒီမှာလုတ်သမားယောက်ျားလေးရ82ယောက်မိန်းကလေးရ6ယောက်စုစုပေါင်း89ယောက်ဒီကနေ့ sport အရနောင်းကြရနေစေကျွန်တော်ကော့တောင်းကြီးလွှဲလိုက်တာပြီပါတယ
်ဒါပေမဲ့လဲဆိုင်ရဲစာတန်းအထောက်ထားပြည်စုံပြီးနိုင်ငံကူလက်မှတ်ရှိတဲ့မိန်းကလေး3ယောက်လဲပြည်နှင်တန်းပေးခံရတဲ့အထဲမှာပါဝင်လာတယ်ဆိုပြီးဦးမိုးဝေကပြောပါတယ်
သူတို့ကချုပ်ပေါ်ကနေဟိုဟာရနောင်းနဲ့ကြားမှာရှိတဲ့ကရပူရီဆိုတဲ့နေရာ မြန်မာကမ်းဆိုရင်တော့အေးချမ်းသာပေါ့လက်ချောင်းလေးတစ်ချောင်းလိုက်ချားတယ်ဗျာအဲ့ဒါဆွေမျိုးသားချင်းစီလာတယ်ဒီမှာတရားဝင်ဗီဇာသုံးစာရေးဆိုင်နဲ့ထူဖို့နေရာမရှိတဲ့တွေ့သူတို့ကနေ့ချင်းပြန်ပြန်သွားတယ်ဆိုင်တဲ့ပြန်ရောက်ပြီးတော့ကျွန်တော်သူတို့လုပ်ခဲ့စားဆောင်တဲ့နေရာချုပ်ဖို့ပြန်ဖို့လမ်းမှာစားလားလေးမှာထိုက်ဆောင်နေတာကောက်အဲ့ဒါရဲဝဲဆန်းသွားတာဆန်းသွားပြီးတော့တရားရုပ်ကိုတက်တယ်တရားရုပ်ကတံငွေတစ်ထောင်နဲ့ပြီးသွားပြီပေါ့နော်အဲ့ဒါပြန်လှုပ်ပြီဒါပေမဲ့ရဲတွေကမလှုပ်ဘဲနဲ့ချုပ်ခန်းထဲမှာနှည့်ထားပြီးတော့အခုပြည်တော်ပြန်နဲ့အတူတူဆက်လိုက်တာပေါ့ဗျာ
အထောက်ထားအပြည့်စုံရှိတဲ့အလုပ်သမားတချို့ကိုပြည်နယ်တန်ပေးခဲ့တာကြောင့်လုံအားကငွေကြေးမရလိုက်တာတွေအပါအဝင်အလုပ်လုပ်ခွင့်လက်မှတ်ဗီဇာကြေးနိုင်ငံကူးလက်မှတ်လုပ်ထားရတာတွေအလုပ်သမားတွေရဲ့ကျန်းမာရေးအာမခံလူမှုဖူလုံရေးကတ်လုပ်ထားတာတွေရဲ့ကုန်ကြမ်းရိတ်တွေနစ်နာမှုတွေဖြစ်ခဲ့ရတယ်လို့လည်းဆိုပါတယ်ဒါအပြင်6လတာပြည်ဝင်ခွင့်ပိတ်ခံလိုက်ရတာတွေကြောင့်ဒါကိုမြန်မာအစိုးရဘက်ကအလုပ်သမားတွေရဲ့နစ်နာမှုတွေကိုတေချာဆောင်ရွက်ပေးစေချင်တယ်လို့လည်းဦးမိုးဝေကပြောဆိုခဲ့ပါတယ်ရှင်
ထိုင်းချေဆိုင် VOA သတင်းတောက်မအေးအေးမှာပါရှင်။ကလေးအရွယ်လက်ထပ်ထိမြှောက်မှုဆိုင်ရာသတင်းဆောင်ပါတစ်ပုဒ်ကိုတင်ပြခြင်းပါတယ်။လူအများစုအတွက်တော့သူတို့လက်ထပ်ထိမြှောက်တဲ့နေ့ကငယ်ငယ်ကစိတ်ကူးရင်ခဲ့ကြသလိုဖြစ်လာကြပါတယ်။ဒါပေမဲ့လည်းအမေရိကန်ပြည်တော်စုတဝမ်းမှာတော့ကလေးဘဝလက်ထပ်မှုပြဿနာဆက်ပြေးရှိနေတာကြောင့်တိတ်နဲ့ချီတဲ့အမျိုးသမီးငယ်တွေအတွက်လက်ထပ်ထိမြှောက်တဲ့နေ့ကထိတ်လန့်ခြောက်ခြားပွေနေ့တစ်ခုလို့ဖြစ်နေပါတယ်။Anush Abestian ရဲ့သတင်းဆောင်မကိုဆက်ပြီးနားဆင်ကြရအောင်ပါရှင်။ American ပြည်တော်စု New York ပြည်နယ် Brooklyn က October June အတိုင်းဝိုင်းမှာကြီးပြင်းလာတဲ့ Friday Reese ကတော့မိသားစုကသူ့အပေါ်တစ္ဆာဖောက်တာလို့ပြောပါတယ်။ယောက်ျားနဲ့ကွာရှင်ပြီးအခက်ခဲအားလုံးကိုကြော်ဖြတ်ဘွေရအောင်ယူပါတယ်။နောက်ပိုက်ဆံစုပြီးသမီးနှစ်ယောက်နဲ့အတူအတိုင်းဝိုင်းနဲ့ဝေးရကိုထွက်သွားခဲ့ပါတယ်တဲ့
My family and my community
စေစုနှစ်တစ်ခုကျော်တဲ့အထိပဲကျမရဲ့မိသားစုနဲ့အတိုင်းဝိုင်းကကျမကိုတည်သွားပြီလို့သတ်မှတ်ထားကြသေးပါ
အတွေ့အကြုံအရ risk ကကလေးဘဝလက်ထပ်မှုအတင်းအဓမ္မလက်ထပ်မှုနဲ့စီစဉ်ထိမ်းမြားမှုတွေပပျောက်ရေးလှုပ်ရှားသူတူဖြစ်လာခဲ့ပါတယ်ကလေးဘဝမှာလက်ထပ်ထိမ်းမြားပေးခံရပြီးဒုက္ခရောက်ရသူတွေကိုကူညီပေးတဲ့ Unchange Atlas အဖွဲ့ကို New Jersey မှာတည်ထောင်ပါတယ်2017ခုနှစ်နောက်ပိုင်းဒီလိုလက်ထပ်ပေးခံရမှုကနေလွတ်မြောက်လာသူ950ကျော်ရှိပြီး race ရဲ့ကြိုးပမ်းမှုကြောင့် New Jersey ပြည်နယ်မှာအသက်18နှစ်အောက်လက်ထပ်ထိမ်းမြှားမှုကိုတရားဝင်တမ်းမြေခဲ့ပါတယ
်It's really shocking that when I first started doing this
ဒီကိုတုံလုံးချောချားစရာကောင်းပါတယ်ဒီလောက်ကိုစပြီးလုပ်တဲ့အချိန်မှာအသက်18နှစ်အောက်လက်ထပ်ထိမ်းမြှားမှုကအမေရိကန်ပြည်နယ်50အလုံးမှာတရားဝင်ဖြစ်ပါတယ်အသက်18နှစ်သက်မဲ့ချက်ကတိတ်ကိုအရေးကြီးပါတယ်။ဘာကြောင့်လဲဆိုတော့အသက်18နှစ်မပြည့်ခင်မှာအတင်းအဓမ္မလက်ထပ်ထိမ်းမြှားမှုကနေကိုယ့်ဘာသာကာကွယ်နိုင်တဲ့အခွင့်အရေးမရှိလို့ပါ။အ
မေရိကန်ပြည်နယ်အများစုမှာတော့လူငယ်တွေအနေနဲ့အသက်16နှစ်မှာလက်ထပ်ခွင့်ပြုထားပြီးပြည်နယ်နှစ်ခုမှာတော့အသက်14နှစ်မှာလက်ထပ်ခွင့်ပြုပါတယ်။ပြည်နယ်23ခုမှာတော့အသက်အရွယ်ကန့်သတ်ချက်မရှိပါဘူး။အိုက်ဒါဟိုပြည်နယ်မှာတော့ကလေးဘဝလက်ထပ်မှုအမြင့်ဆုံးဖြစ်ပါတယ်2019ခုနှစ်မှာဒီမိုကရက်လွှတ်တော်အမတ်မလီဆာဝင်းထရိုကအနိုင်ဆုံးအသက်16နှစ်ပြည့်မှလက်ထပ်ခွင့်ပြုဖို့ကြိုးပမ်းခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူ
း With the history and conservative nature of this state I propose
ဒီနေ့သမိုင်းကြောင်းအရာရောရှေးထုံးအစဉ်လာရရပါတည်လျော်မဲလို့ယူဆပြီးအနည်းဆုံးအသက်16နှစ်သတ်မှတ်ဖို့ကျမကအဆိုပြုခဲ့တာပါ။နောက်ပြီးကိုယ်ဆန္ဒနဲ့အညီလက်မှတ်ထိုးနိုင်တဲ့အရွယ်အထမပြုကျင့်မှုများဆိုင်ရာဥပဒေတွေနဲ့လည်းကိုက်ညီပါတယ်
။2019ခုနှစ်မှာတော့လူအီစီယန်းနာပြည်နယ်ကလက်ထပ်ထိမ်းမြှားနိုင်တဲ့အသက်ကိုအနည်းဆုံး16နှစ်အဖြစ်တိုးမြှင့်သတ်မှတ်ခဲ့ပါတယ်။ဒါ့အပြင်အသက်မပြည့်သေးသူတဦးနဲ့လက်ထပ်မဲ့သူဟာလည်းအသက်3နှစ်ထက်ပိုပြီးမကြီးရပါဘူး။ဒီအပြောင်းအလဲကိုဆန့်ကျင်တဲ့အထက်မှာပါတဲ့Louisiana Family Forum က Kathleen Vanfield ကအခုလိုပြောပါတယ်
။ Here in Louisiana we greatly value marriage and we believe
Louisiana မှာလက်ထပ်ထိမ်းမြှားမှုကိုလေးစားတန်ဖိုးထားပါတယ်။လက်ထပ်ထိမ်းမြှားမှုကတိတ်ကိုအရေးကြီးတာပါ။ကျွန်မတို့နိုင်ငံဒလိထုံးစံနဲ့လူမှုအသံဝန်းရဲ့အခြေခံအုတ်မြစ်လည်းဖြစ်ပါတယ်။ကလေးတွေကိုကြီးပြင်းအောင်ကြွေးမွေးပြုစုစောင့်ရှောက်မှုမှာလည်းအထောက်အကူဖြစ်စေပါတယ်။ဒါကြောင့်လည်းလက်ထပ်ထိမ်းမြှားမှုကတိတ်ပြီးအရေးကြီးတယ်လို့ကျမတို့ကယူဆတာပါ။အသက်ကန့်သက်ချက်နဲ့ပတ်သက်ပြီးတော့ဆွေးနွေးညှဉ်းချုပ်မှုတွေရှိတဲ့အတွက်လက်ထပ်ထိမ်းမြှားမှုရဲ့ဂုဏ်သီးကိုလျှော့ချလိုက်တယ်လို့ဖြစ်စေပြီးတော့မကောင်းမြင်ဘက်ကိုပိုးပြီးရောက်သွားစေပါတယ်
။
ကလေးဘဝလက်ထမှုကိုဆန့်ကျင်ချတဲ့လွှတ်တော်အမတ်တွေနဲ့တက်ကြွလှုပ်ရှားသူတွေကတော့အခုဆွေးနွေးညှင်းခုံမှုတွေကမိသားစုဘဝထူထောင်မှုထက်ပိုပြီးလေးနက်တဲ့ပြဿနာလို့ပြောကြပါတယ်။အိုက်ဒါဟိုးပြည်နယ်လွှတ်တော်အမတ်မယ်လီဆာဝင်းထရိုကအခုလိုပြောပါတယ်
If you look at the demographics of the kids getting married, I mean
ကလေးဘဝလက်ထမှုနှုံးကိုကြည့်ရင်လူလက်တန်းစားလူပြူတွေဖြစ်နေပါတယ်အဲ့ဒါကပြဿနာပါနိုင်ငံတွင်းကြားမှခွဲခြားမှုတမိုင်းကြောင်းပေါ်မှာနက်နက်ရှိုင်းရှိုင်းအမြင့်တွဲနေတာဖြစ်ပါတယ်ကလေးအရွယ်မှာသူတို့ဘဝတစ်လျှောက်လုံးအတွက်ဆုံးဖြတ်ချက်ချဖို့အထိအုံနောက်မဖွင့်ဖြိုးသေးဘူးဆိုတဲ့သူတေသနတွေးရှိချက်တွေလည်းရှိထားတာကြောင့်ဒီလောက်ရကလူခွင့်ရေးချိုးဖောက်မှုတစ်ခုလို့ပဲကျွန်မကတော့ရှုမြင်ပါတယ်
Unchanged Atlas အဖွဲ့ကကောက်ယူထားတဲ့စစ်တမ်းအရတော့2000ပြည့်နှစ်ကနေ2010ပြည့်နှစ်ကြားကလေးငယ်နှစ်သိန်းခွဲကျော်လက်ထပ်ခဲ့ကြပြီးအများစုကမိန်းကလေးငယ်တွေဖြစ်ကြပြီးသူတို့ထက်အသက်ကြီးတဲ့အမျိုးသားတွေနဲ့လက်ထပ်ခဲ့ကြတာဖြစ်ပါတယ်။ UAE ရဲ့ဗုဒ္ဓဦးနေမနစ်ခင်ထုတ်လွှင့်ချက်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုကတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေကြတဲ့မြန်မာဆိုင်ရာသတင်းတွေကိုကောက်နှုတ်တင်ပြပေးချင်ပါတယ်။မအီတန်စင်ကကောက်နှုတ်တင်ပြထားတာကိုနားဆင်ကြရအောင်ပါရှင်
။မြန်မာရဲ့အင်ဒီဂျင်းနိုင်ငံတွေဟာရိုဟင်ဂျာဒုက္ခသည်တွေနဲ့ယုံကြည်မှုတိစောက်ရမယ်ဆိုတဲ့ခေါင်းစဉ်နဲ့ No Lin Hazer ရေးထားတဲ့ဆောင်းပါးကိုတော့ passblue.com မှာဖတ်ရပါတယ်။မြန်မာနိုင်ငံကရိုဟင်ဂျာပြည်ခါနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့နှစ်အာဆီယံထိပ်သီးစည်းဝေးပွဲမှာတော့အကြီးအကဲဆွေးနွေးခဲ့ကြပေမဲ့လည်းဒီနှစ်ထိပ်သီးစည်းဝေးပွဲမှာတော့အလှည့်ကျအာဆီယံဥက္ကဋ္ဌရဲ့စာမျက်နှာ18မျက်နှာပါတဲ့အကြေညာချက်မှာစာပိုင်းနှစ်ပိုက်သာထည့်သွင်းပြီးတော့ဆွေးနွေးသွားတယ်လို့ဆိုပါတယ်။ရိုဟင်ဂျာတွေနေရရင်ကိုဘေးကင်းလုံခြုံစွာနဲ့တိတ်ခါရှိရှိပြန်လာနိုင်ရေးရည်မှန်းချက်ကိုပြည်စုံအောင်လို့ဝိုင်းဝန်းပြီးတော့ဆောင်ရွက်ပေးရမယ်လို့လည်းဆောင်းပါးရှင်ကအကြံပြုရေးသားထားပါတယ်။မြန်မာနိုင်ငံဘက်ကဒုက္ခသည်တွေပြန်လာဖို့အစဉ်အသင့်ဖြစ်ပြီလို့ပြောနေပေမဲ့လုံခြုံရေးနဲ့ကောင်းမွန်စွာနေထိုင်နိုင်ဖို့အမည်ရတဲ့အတွက်ရွှေဂျာတယောက်မှပြီးခဲ့တဲ့နှစ်ထဲမြန်မာနိုင်ငံကိုပြန်မလာကြဘူးလို့ဆိုပါတယ်ရွှေဂျာဒုက္ခသည်တသန်းကျော်ကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်ဘက်ကလည်းညှို့ညင်လာပြီးတော့ပြီးခဲ့တဲ့နှစ်အတွင်းမှာယုံကြည်မှုတည်ဆောက်ရမယ့်အစားမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားယုံကြည်မှုပြပြလာရတယ်လို့ဆိုပါတယ်မြန်မာဆူရနဲ့ဘင်္ဂလားဒေ့ရှ်ရောက်ရွှေဂျာဒုက္ခသည်တွေကြားမှာနေရရင်ကိုပြန်လာနိုင်ရေးနဲ့ပတ်သက်လို့ဆွေးနွေးမှုတွေဖြစ်ပေါ်စေရေးကိုအာဆီယံနိုင်ငံတွေကရင်ကြားစိတ်ကြားဝင်ဆက်ဆက်ပေးသင့်တယ်လို့လည်းဆိုပါတယ်။ရွှေဂျာပြည်ပခါမပြည့်လည်နိုင်သေးတာကအာဆီယံအဖွဲ့ရဲ့တိုက်ခါကိုလည်းထိခိုက်နိုင်တယ်လို့လည်းဆွေးသားထားပါတယ်။ညာတွင်ချင်းတော့အဖြေရှာနိုင်မှာမဟုတ်ပေမဲ့လည်းယုံကြည်မှုတည်ဆောက်မှုကိုတော့ဆွေးနွေးလှုပ်ဆောင်မှဖြစ်မယ်လို့ဆောင်းပါးရှင်ကတိုက်တွန်းထားတာကိုကောက်နှုတ်တင်ပြလိုက်ရပါတယ်ရှင်။အာဆီယံမြန်မာနဲ့ရခိုင်ပြည်ပခနှစ်နှစ်ကြာအချိန်လေးကိုသုံးသပ်ခြင်းဆိုတဲ့ကောင်းစဉ်နဲ့ S Nantini ကရေးသားထားတဲ့ဆောင်းပါးကိုတော့ eurasiareview.com မှာဖတ်ရပါတယ်။2019ခုနှစ်မှာမြန်မာပြည်ရဲ့ကိုယ်စီစဉ်တဲ့ကိုပြန်လာသူတွေကိုနေရာချပေးဖို့အတွက်မြန်မာဆွေရကရခိုင်ပြည်နယ်တွင်းလူသားချင်းစာနာမှုကူညီထောက်ပံ့ပေးရေးပြန်လည်နေရာချထားရေးနဲ့ဖွံ့ဖြိုးရေးစီမံကိန်း UEHRD အစီအစဉ်ကိုဖွဲ့စည်းခဲ့ပေမဲ့လည်းနှစ်နှစ်အကြာမှာတော့ငင်းကြေးကမင်းမယားအချင်းကြီးမှာပဲရှိနေသေးတယ်လို့ဆောင်းပါးရှင်ကထောက်ပြပါတယ်။ဒီပေါ်မှာအာဆီယံအဖွဲ့ဝင်နိုင်ငံတွေနဲ့ဘလောက်ကူညီပေးနိုင်ပြီးတော့ဘလို့ခက်ခဲတွေရှိနေလဲဆိုတာကိုဆောင်းပါးမှာအကျဉ်းတဝင်သုံးသပ်ထားတာပါ။ရခိုင်ရင်းဟာမြန်မာနိုင်ငံရဲ့ပြည်တွင်းရေးလို့ရဲအာဆီယံကသတ်မှတ်ထားစေလို့ဆိုပါတယ်။အာဆီယံအဖွဲ့ဝင်နိုင်ငံတွေအချင်းချင်းတခြားနိုင်ငံရဲ့ပြည်တွင်းရေးကိုဝင်မဆွတ်ဖက်ရဆိုတဲ့မူဝါဒရှိပေမဲ့လည်းလူသားချင်းစာနာထောက်ထားမှုကူညီထောက်ပံ့ပေးမှုပြည်လည်လက်ခံရေးစီစဉ်တဲ့ရေရှည်ဖွံ့ဖြိုးတိုးတက်မှုတွေကိုအာဆီယံအဖွဲ့ဝင်နိုင်ငံတွေကလက်ခံထားတယ်လို့လည်းရေးသားထားပါတယ်။တကယ်တော့ရခိုင်ပြည်ပခါပြည်လည်ရေးကမြန်မာနိုင်ငံရဲ့ပြည်တွင်းနိုင်ငံရေးအပေါ်မှာလည်းအများကြီးမူတည်တယ်လို့ရေးသားထားပါတယ်။နောက်နှစ်မြန်မာရွေးကောက်ပွဲနီးလာချိန်မှာပဲအာဆီယံရဲ့ချေကပ်မှုကတော့ရွေးကောက်ပွဲပြီးချိန်ထိဒီတိုင်းမဆက်သွားအောင်ပါလို့ဆောင်းပါးရှင်ကခန့်မှန်းထားပါတယ်။အာဆီယံအဖွဲ့ဝင်နိုင်ငံတွေအနေနဲ့မြန်မာနိုင်ငံရဲ့ပြည်လည်တည်မြဲရေးလုပ်ငန်းစဉ်တွေမှာပို့ပြီးတော့ပံ့ပိုးလှုပ်ဆောင်နိုင်နေဆိုပြီးတော့လည်းထောက်ပြထားတာကိုဖတ်ရပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 နာရီကနေ 10:00 နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 နာရီအစီအစဉ်ပြပချင်းည 10:00 နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင် VOA American အတန်က2019ခုနှစ်ဒီဇင်ဘာလ4ရက်ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9483ညလိုင်းထိုမီတာ48 kHz 6153ညတို့အပြင်လိုင်းလက်မီတာ190 kHz 1505ကနေပါတိုးချက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဒုတိယပိုင်းအစီအစဉ်မှာတော့
အဓိကတော့ကျမယုံကြည်ရတာတော့ဗာလဲဆိုတော့ဒီငွေတိုင်းမှာပေါ့နော်အခွင့်ငွေတိုင်းမှာရေချင်းအရေးသွေး
အပတ်စဉ်သူယုံကြည်ရအစီအစဉ်မှာနားဆင်ကြရပါမယ်ရှင်ဒီမတိုင်ခင်မှာတော့လူကုန်ကူးမှုအခြေအနေတွေနဲ့ပတ်သက်ပြီးဆွေးနွေးထားတဲ့အင်္ဂါနေ့ညချမ်းတိုက်ရိုက်လေးလိုက်အစီအစဉ်ကိုပြန်လည်နားဆင်ကြရအောင်ပါကိုသားညုံဦးစီစဉ်ပြီးထုတ်လုပ်သူကကိုအောင်အောင်ဖြစ်ပါတယ်
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတဲ့လီလိုက်စီစဉ်ကနေပြီးကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့လူကုန်ကူးမှုတားဆီးရေးမြန်မာနိုင်ငံရဲ့ကျူးပါမှုကိစ္စပါမြန်မာနိုင်ငံမှာအလုတ်ကန်ရှားပါလို့မိမိရက်ရွာကိုပြစ်ရွှေပြောင်းလှုပ်လှုပ်ဖို့ကြိုးစားကြသူတွေဟာခက်သစ်ကျွန်းစနစ်ဆိုပြီးတော့တတ်မှတ်တဲ့လူကုန်ကူးမှုရဲ့တားကောင်တွေဖြစ်ကြပါတယ်မြန်မာနိုင်ငံမှာလူကုန်ကူးမှုတွေဘယ်လိုပုံစံတွေဖြစ်နေလဲလူကုန်ကူးမှုတားဆီးရေးအတွက်မြန်မာနိုင်ငံဘက်ကဘာတွေကြိုးပမ်းနေလဲဆိုတာကိုကျွန်တော်တို့သုံးသပ်ဆွေးနွေးသွားဖို့ဖြစ်ပါတယ်အဓိကပေါင်းဆွေးနွေးပေးမယ့်ပုဂ္ဂိုလ်နှစ်ဦးရှိပါတယ်ပထမတူကတော့ငင်းစားရဲမှုကြီးဥခင်မောင်လှဖြစ်ပါတယ်ခင်ဗျနောက်တူကတော့ဒီလူကုန်ကူးမှုတားဆီးလုပ်ငန်းတွေအရက်ဖက်လုပ်ငန်းတွေမှာအကူအညီအကြံဉာဏ်ပေးနေတဲ့နော်ကူကူဖြစ်ပါတယ်ခင်ဗျနှစ်ဦးစလုံးလှိလိုင်းပေါ်မှာရောက်နေပါပြီကျွန်တော်ဒီမတိုင်ခင်မှာတော့လူကုန်ကူးမှုနဲ့ပတ်သက်လို့ကျွန်တော်ဒီနေဆက်သတင်းတွေကျွန်တော်တို့မကြံနာပေးပို့နေတဲ့ကျွန်တော်တို့ဒီထိုင်းနိုင်ငံခြေဆိုင်သတင်းတောက်မအီးမာကိုအရင်ဖိတ်ခေါ်ချင်ပါတယ်ခင်ဗျပြောရမယ်ဆိုရင်တော့လူကုန်ကူးမှုဒီကပြည်တွင်းမှာဖြစ်တယ်လို့ပဲပြည်ပတွေမှာဆိုလို့ရှိရင်ဥမာတရုတ်ပြည်ထိုင်းနိုင်ငံဒီနေဆက်တွေမှာလည်းအဖြစ်များပါတယ်အဲ့တော့နေဇပ်ပကအချီနီအထူးဖြစ်ထိုင်းနိုင်ငံနေဇပ်ပကအချီနီနဲ့ပတ်သက်လို့မအီးမာကိုကျွန်တော်အရင်ဆုံးမေးကြည့်ပါမယ်မအီးမာကြီးခုနကကျွန်တော်ပြောသလိုပါပဲလူကုန်ကူးမှုတားဆီးရေးအတွက်မြန်မာနိုင်ငံဘက်ကနောက်ပိုင်းကြိုးပမ်းလာတာလေးရှိတယ်နောက်တစ်ဖက်မှာဒီ migration ပေါ့နော်အဲ့ဒါကိုတစုံတရာဟိုတရားဝင်ဖြစ်လာဖို့အတွက် MOU ထိုးပြီးတော့နှစ်ဖက်လုံသမားဒီဒီသူပို့ပေးရပါနော်ဆောင်ရတာတွေလည်းမြန်မာဆူရဘက်ကလှုပ်လာတယ်လည်းရှိတော့နောက်ပိုင်းထိုင်းနိုင်ငံဘက်မှာမြန်မာနိုင်ငံဘက်ကလူကုန်ကူးမှုဒီအခြေအနေပေါ့နော်ဒီရာဇဝတ်မှုနဲ့ပတ်သက်လို့နောက်ပိုင်းဒီအစိုးရတဲ့နောက်ပိုင်းအခြေအနေပေါ့နောက်ပိုင်းရသားစုကပြောင်းလာတဲ့အခြေအနေမှာဘယ်လိုများအခြေအနေရှိလဲတုံနေလေးတုံးတက်ပြီးပါအောင်ချုပ်ပြီးတော့
ဟုတ်ကဲ့အဲဒီလူကုန်ကူးမှုနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီထိုင်းနိုင်ငံမှာအဖြစ်များတာကဒီထိုင်းမလေးနယ်စပ်မှာဒီ2019ခုနှစ်ထဲမှာတော့အဖြစ်များတာကိုကျမတို့တွေ့ရတယ်ပေါ့နော်အဲဒီလူကုန်ကူးခံရတဲ့သူတွေကဟိုများသောအားဖြင့်ရခိုင်ပြည်နယ်ကနေလာကြတယ်လို့ပြောကြတယ်အထူးသဖြင့်ဒီရခိုင်ပြည်ရဲ့စစ်ပေးတံကြောင့်ပေါ့နော်သူတို့လုံလုံကိုင်းတို့အတွက်ပေါ့လုံကိုင်းစားတော့ဖို့အခက်အခဲတွေရှိတဲ့အတွက်ထွက်လာကြတဲ့လူတွေလို့ပြောကြတယ်အဲ့တော့ဒီမှာသူလာကြရင်လည်းအဲ့မှာလူပုံကူးခံရတာပေါ့နော်ဒီလူပုံကူးခံရတယ်ဆိုတာဒီ time lane နယ်ဇက်ဘက်မှာရောက်သွားကြတယ်ရောက်သွားတဲ့အခါမှာသူတို့ပွဲစားတွေကအဲ့ဒီတိုးဒီ rubber door တွေထဲမှာဒီပစ်တော်တွေထဲမှာထားထားခဲ့တယ်အဲ့ဒါကနေထိုင်းရဲတွေကဖမ်းမိတယ်ဖမ်းမိတဲ့အခါမှာပွဲစားကိုမိတာရှိတယ်ပွဲစားကိုမမိတာရှိတယ်ပေါ့နော်အဲ့ခါကျတော့သူတို့ကအဲလူကုန်ကူးမှုရဲ့တားကောင်တွေဖြစ်လာတာပေါ့
ဟုတ်ကဲ့ခင်ဗျဒ
ီ2019ထဲမှာဆိုရင်ဒီလူကြီး 9,000 လောက်ပေါ့နော်ဒီထိုင်းမလေးနယ်စပ်ကိုဒီ 4,000 ရနောအဲဒီဒီထိုင်းမလေးနယ်စပ်ဆုံးကလာခရိုင်နယ်ပေါ့လာတာဆို 9,000 လောက်တောင်ရှိတယ်နော်
โอเคအဲ့ဒါနဲ့ပတ်သက်ပြီးတော့ထိုင်းဆူရရဲ့ကင်တွယ်မှုနောက်မြန်မာဆူရနဲ့ပူးပေါင်းဆောင်ရွက်မှုဒီအာနာဘိုင်းရဲ့ဆောင်ရွက်မှုတွေနဲ့ပတ်သက်လို့ရောဘယ်လိုရှိလဲခင်ဗျအ
ဲသူတို့ဒီပူးပေါင်းဆောင်ရွက်မှုဒီနိုင်ငံချင်းဘယ်လောက်လုပ်လဲတော့ဒီချာတော့မသိရဘူးပေါ့နော်ဒါပေမဲ့ဒီထိုင်းမလေးနယ်စပ်ဘက်မှာဆိုရင်အဲဒီ ဒီကုန်းကူခံရတယ်ဆိုပြီးတော့ပေါ့နော်ဒီဖြစ်တဲ့အုပ်စုတွေထဲမှာဆိုရိုဟင်ဂျာတွေပါတာရှိတယ်အဲဒီရခိုင်ဘက်ကပါတာရှိတယ်ဗမာပြည်အနယ်အနှံ့ကနေလာတဲ့လူတွေလည်းရှိကြတယ်ပေါ့အဲ့တော့အဲ့ဒီအချိန်မှာဒီ UN ကနေပြီးတော့ဒီ UN ကလည်းဒီတော်တော်လေးပေါ့နော်ဒီလိုဒီ timing လေးနဲ့ဆက်ပတ်မှာဒီလိုမျိုးလူကုန်းမှုတွေဖြစ်နေတယ်များတယ်ဆိုပြီးတော့အဲဒီထိုင်းနိုင်ငံမှာရှိတယ်ပေါ့နော်ဒီ UN ဖွဲ့စည်းနေအဲဒီထိုင်းအစိုးရကအတောင်ဝင်ရှိသူတွေနောက်တစ်ခါမြန်မာဘက်ကလည်းသူတို့ဖိတ်ခေါ်တယ်လို့ပြောတယ်အဲ့ခါကျတော့သူတို့ဆွေးနွေးတဲ့အခါမှာမြန်မာဘက်ကလာတယ်လာပြီးတော့အခါကျတော့ဒီပုံခံတဲ့သူတွေပေါ့နော်အဲ့ဒီမှာဟိုသူကလက်ဖက်ရှိလားပေါ့နော်ဒီနိုင်ငံသားစီစီရေးကပ်ပြားရှိသလားအဲ့လိုမှပုံတင်ရှိသလားဆိုပြီးမေးတယ်မှတ်ပုံတင်ရှိတဲ့သူတွေဆိုရင်တော့သူတို့ဟိုတောင်ဝင်ယူနိုင်တယ်ပေါ့နော်အဲ့လိုမျိုးပြောတယ်ပြောတော့တခါအဲ့လိုဖြစ်ခံရတဲ့လူတွေကဒီလိုဖန်ခံရတဲ့လူတွေကတချို့ကြတော့လေနိုင်ငံကူဟိုနိုင်ငံကူမဟုတ်ဒီနိုင်ငံသားစီစီရေးကတ်တယ်မရှိကြဘူးပေါ့သူတို့ကိုယ်တိုင်အရင်တည်းကမရှိတာလဲပါတယ်တချို့ကြတော့လေအဲ့လိုတော်လန်းတွေမှာတွိုင်းနေပျောက်ပြက်သွားတာရှိတယ်တချို့ကြတော့ပွဲစားကိုအထားတာတွေရှိတယ်ပေါ့နော်အဲ့လိုကြောင့်တချို့တွေကဟိုဒီလိုမျိုးပေါ့နော်ဟိုပြန်ပြီးတော့သူတို့ကိုနိုင်ငံသားအဖြစ်ဟိုအတိမတ်ပြုတ်ဖို့ဆိုတာစီရီကတ်ရှိမှအတိမတ်ပြုတ်မယ်ဆိုတဲ့အခါကျတော့သူတို့လည်းအခက်အခဲတွေ့ရဆိုတဲ့အကြောင်းဟိုကျွန်မသတင်းတွေပြီးတဲ့အခါမှာပြောပြကြရတယ်ပေါ့
ဟုတ်ကဲ့အဲ့တော့ကျွန်တော်တခုသိချင်တာကပြောရမယ်ဆိုရင်ဒီလူကုန်ကူးမှုနဲ့ပတ်သက်လို့လူကုန်ကူးမှုတားကောင်တွေပေါ့ဒီထိုင်းနယ်စပ်တရုတ်နယ်စပ်မှာဆိုရင်တရားမဝင်အလို့သမားကိစ္စတွေလည်းရှိနေတော့အဲ့ဒါလေးကနည်းနည်းလေးပေါပါလေးဖြစ်နေတယ်အဲ့တော့တရားမဝင်အလို့သမားတချို့ဆိုရင်ကျွန်တော်ကြားဆိုလူကုန်ကူးခံရတဲ့တားကောင်တွေဒီ victim တွေပေါ့နော်သူတို့ဒီကိုဒီတရားမဝင်ဝင်ရောက်မှုတွေနဲ့ဖမ်းလာစီးတာတွေအထိသူတို့ကနှစ်ခါနာလို့ပြန်ဖြစ်နေတယ်ဒီအခြေအနေနဲ့ပတ်သက်လို့ကထိုင်းဆူရောက်ကနောက်ပိုင်းမှာဟိုကင်တွယ်မှုတိုးတက်လာတယ်လို့မြင်ရပါလားအခြေအနေဘယ်လိုရှိပါလဲ
ဟုတ်ကဲ့အဲ့တော့နည်းနည်းပါးတော့တိုးတက်လာတဲ့ပုံစံမျိုးတော့တွေ့ရတယ်ပေါ့နော်သူတို့ကလည်းဒီလူမှုနဲ့ပတ်သက်ပြီးတော့ဟိုဒီအရာရှိတွေပါဝင်ပတ်သက်နေတာတွေကိုဖမ်းတာတွေရှိတယ်ကြီးရွာတကြီးတွေအဲ့လိုမျိုးတွေပါဝင်ပတ်သက်နေတဲ့ဟာတွေကိုဖမ်းတာတွေရှိတယ်နောက်တစ်ခါသူတို့အေးအေးယူဆောင်ရွက်တဲ့အခါမှာဒီကြီးလေးတဲ့ဒီပြစ်ဒဏ်တွေပေးတာတွေတော့တွေ့ရတယ်ဒါပေမဲ့ဒီတချို့တွေဆိုရင်အခုဖမ်းလိုက်တယ်ပေါ့နော်ဆုံကလာခရိုင်ထဲမှာဖမ်းလိုက်တာဒီတစ်နှစ်အတွင်းမှာ9000လောက်ရှိတယ်အဲ့9000လောက်ထဲမှာသူတို့ကလူကုန်မှုခံရတာလားဒါမှမဟုတ်ရင်သူတို့ဟိုတရားမဝင်ဝင်ရောက်လာသူတွေလားသူတို့ခွဲတာပေါ့နော်ပြန်ခွဲတယ်ပြန်ခွဲထုတ်ပြီးတဲ့အခါမှာအဲလူကုန်မှုခံရတယ်လို့တန်ရရရှိတယ်ဆိုရင်တော့သူတို့ကအဲဒီသူတို့ရဲ့ဟိုလူကုန်မှုခံရသူတွေကိုဟိုဒီထားတဲ့ခေဟာပေါ့ခေရီမှာထားတယ်ထားတော့အဲ့ဒီမှာသူတို့အမှုရင်ဆိုင်နေရတဲ့ကာလ၄လ၅လတစ်နှစ်အဲ့လိုမျိုးတွေဖြစ်လာတဲ့အခါကျတော့ဟိုသူတို့ဒီလူတွေကအလုပ်လုပ်ချင်လို့လာတာလေအဲ့ဒီအခါကျသူတို့ထိမ့်သိမ်းသားသူတို့ဖြစ်နေတယ်အဲသူတို့ပမာဗီယိုပြန်ဖို့လဲအခြေအနေမပေးဘူးအဲပြီးတဲ့အခါကျတော့ဒီအမှုတွေပဲသူတို့မြန်မြန်ပြီးချင်ရတာပေါ့နော်အဲ့ဒါမျိုးတွေဖြစ်လာတယ
်ဟုတ်ကဲ့ခင်ဗျာ
အဲ့ဒါဆိုတော့သူတို့ကအဲ့လိုမျိုးဖန်ဆင်းခံရတဲ့လိုပုံစံမျိုးတွေဖြစ်လာတာပေါ့နော်သူတို့စိတ်ထဲမှာပေါ့အ
ဲ့
တော့သူတို့အဲ့လိုမျိုးထင်းထင်းဆန်းနေမှာမနေချင်ရဘူးပေါ့
ဟုတ်ကဲ့ဒါကတော့ထိုင်းနိုင်ငံဘက်ကအခြေအနေပါမိုင်းမာကြီးကျေးဇူးများကြီးတင်ပါတယ်ခင်ဗျာကျွန်တော်အခုငင်းစားရေမှုကြီးဥက္ကမောင်လှကိုကျွန်တော်ခေါ်ကြင်ပါတယ်ဥက္ကမောင်လှကြားပါလားခင်ဗျာ
โอเค
จ้าပါတယ်โอเคကျွန်တော်တော့ဟိုအငဲကိုအဓိကအငဲကတော့ရင်ကဒီလုတ်ခဲ့မှုတွေတွေ့ကြုံပေါ့เนาะအဲ့ဒီပုံမှာခြေခံပြီးတော့ကျွန်တော်မေးချင်တာပါအခုမြန်မာနိုင်ငံမှာခုနကကျွန်တော်ပြောလို့ဒီလူကုန်ကူးမှုတွေကပြည်တွင်းမှာပြပမှာကိုကျွန်တော်တို့တော်တော်လေးကြားနေရတယ်အဲ့တော့ခြေနေတွေပေါ့เนาะအဲ့တော့ဒီပြဿနာတွေရဲ့အရင်းခံကစည်ရဲမွေးတည်မှုကြောင့်လားတရားဥပဒေစိုးမိုးမှုမဲတာကြောင့်လား migration ကြောင့်လားဘလူးကြောင့်အခြေအနေကြောင့်လို့အငဲသုံးသပ်ပါလေအေးဘလူးကြောင့်ပြီး
တော့ပြောလို့မရဘူးဗျာအားလုံးနဲ့တော့ဆိုင်တာပေါ့เน
าะဟုတ်ကဲ့စည
်ရဲမွေးတည်ဒီဒါလည်းတိုင်းတယ်။နောက်ပြီးတော့ဒီပညာရေးလေးကလည်းတိုင်းတယ်။ဒါအပြင်လူတိုင်းကစမ်းတာတဲ့လူတွေကလည်းသူ့ဘဝတိုးတက်ဖို့အတွက်ဒီတဲ့မြင့်မြင့်ဘဝရည်တည်မှုရှိဖို့အတွက်ကိုကိုယ်စားလေးနဲ့ဒီတောင်းရင်းနဲ့လည်းဒီကုန်ကူခံရတာတွေရှိတော့ဒါတွေအကုန်လုံးကကျုံးဝင်တယ်လို့ပဲကျွန်တော်အနေနဲ့ကျွန်တော်တို့ကျင်ရပြောချင်ပါတယ
်။ဟုတ်ကဲ့အဲ့တော့ဒီနေရာမှာအာဏာပိုင်ဒီဘက်ကကန့်တွယ်မှုပေါ့ပြောမှဆိုရင်အရေးယူဆောင်ရွက်မှုရှိမယ်ဥပဒေစိုးမိုးမှုရှိမယ်ဥပဒေအရအတားဆီးမှုတွေရှိမယ်ဒီလိုဆောင်ရွက်မှုတွေနဲ့ပတ်သက်လို့အရင်အချိန်အခုအချိန်အကဲအနေနဲ့သုံးသပ်ပြပါဦး။
အရင်ချင်းဒီလိုဆိုရင်တော့အမှုအရေးအတွက်ဆိုရင်တော့ကျွန်တော်တို့ကပို့ပြီးတော့တောင်းများလာတယ်ဗျအရေးယူမှုတွေပြောရရင်တော့ပို့ပြီးတော့အာရုံစိုက်လာတယ်လို့ပဲကျွန်တော်ပြောရမှာပေါ့နော
်ဟုတ်ကဲ့
အခုကမနေ့ကအခုလက်ရှိအချိန်ကြီးရဆိုရင်အခုဒီနေ့2019ဆိုရင်မကုန်သေးပေါ့နော်ဒီဇင်ဘာတလလူပြီးတယ်ဒီဇင်ဘာတလလူတော်မှ224ခုကျွန်တော်တို့အရေးယူထားအမှုခွင့်ရေးယူထားတာတွေ့ရတယ်ဒီနေ့ကဆိုရင်တစ်နေ့လုံးချုပ်ခါမှာ210ပဲရှိတယ်ဆိုတော့အခုဒီနေ့နှစ်ချုပ်မရသေးတဲ့အတိုင်းတာမှာဝယ်လက်ရှိရေးယူဆောင်ရွက်မှုကတော့ပို့ပြီးတော့စနစ်ကပ်တဲ့ပို့ပြီးတော့တွန်းလာတာတွေ့ရတယ်က
ဟုတ်ကဲ့လူတွေ
ဒီတာကြောင့်နိုင်ငံတော်အစိုးရအနေနဲ့တော့ပို့ပြီးတော့အာရုံစိုက်လာတယ်လို့ပဲကျွန်တော်ကဒီလိုပဲခံယူတယ်ကျွန်တော်
တ
ွေ့ကြရတယ်။ဟုတ်ကဲ့အဲ့တော့ခုနကပြောမယ်ဆိုရင်ပြဿနာတွေကတော့ပူပေါ်လွင်လာတာပေါ့ခုနကကျွန်တော်ပြောလို့ကြားဖောင်းအရာဝတီတန်းကကြားဖောင်းကိစ္စမျိုးတွေချမ်းပြည်မြောက်ပိုင်းကိစ္စမျိုးတွေပြဿနာတွေကတော့ပိုပြီးတော့မြင်လာရတယ်အဲ့တော့ဒီအခြေအနေကိုတကယ်တမ်းထိထိရောက်ရောက်ဟန်တားနိုင်မယ်လူကုန်ကူးမှုကိုတားဆီးနိုင်မယ်အရေးယူနိုင်မယ်ဥပဒေတွေထဲမှာကိုအားနည်းချက်တွေရှိပါလားလိုအပ်ချက်တွေရှိပါလား
ဥပဒေမှာတော့ချင်းချင်းပြောရရင်ကမိုက်ကရိုမိုက်ဂရိုင်းပဲဗျာမိုက်ဂရိုင်းဆိုတာကတော့အရင်ကတော့ကျွန်တော်ကခုကျားတို့ပြောနေတဲ့တယောက်ကြီးကျွန်တော်နိုင်ငံရဲ့အခုလူကုန်ကူးမှုဖြစ်တာရဲ့မှာ30ရာခိုင်နှုန်းဝန်းကျင်လောက်ကတော့တယောက်ကြီးဥတီတာပေါ့နော်အဲဒီကိစ္စဆိုရင်တော့ကျွန်တော်တို့က75ရာခိုင်နှုန်းလောက်တောင်တယောက်ကြီးဘက်ကိုဥတီတယ်အဲဆိုတော့ကျားတို့ဒီထိုင်းဘက်ကိုဆွေးနွေးတယ်ဆိုပေမဲ့ဒီနေ့ကကျွန်တော်တို့ထိုင်းနဲ့ဥတီတယ်ဟိုကတော်တော်ဝင်နေပါတယ်လုံးကုန်းလောက်ပဲရှိတယ်သူကပန်ရရခင်တော့ပြင်တော့1%လောက်အရင်က45ရခင်တော့ရှိတာအခု1%လောက်ပဲရှိတယ်ဒါပေမဲ့တိုးနေကတော့85%လောက်ရှိတယ်သူဆရာတို့ပြောတဲ့ဒီဗမာပြည်ကနေဝါဖောင်ကိစ္စတွေဒီဗမာပြည်ကမှတော့ကျွန်တော်တို့ကဒီနေ့ဆက်ကြည့်ရတဲ့နှုန်းတော့ကျွန်တော်ဆက်ကြည့်ဖြစ်တဲ့အနေထားရတွေ့ရတာပေါ့နော်အဲ့တော့အများဆုံးကတိုးပြည်ကိုဥတည်တယ်အဲဒီတွင်းမှာလည်းနည်းနည်းတိုးဖြစ်လာတယ်အဲဒီထိုင်းတွေကတော့ကျွန်တော်တို့ကအမှုကြီးတွေအနေနဲ့ဆိုတော့ကျသွားတယ်လို့ကျွန်တော်တို့ဒီလိုပဲသုံးသပ်လို့ရတယ်အဲ့ဒီကြောက်ပုံကိစ္စတို့ဒီတူပြီးသွားတဲ့ကိစ္စတို့ဆိုတာတူပြီးရတော့ဒါအခုမှဖြစ်တာမဟုတ်ဘူးဒီစင်ဆက်ကြတဲ့ကွာဒါကျွန်တော်တို့လက်ရှိတော့ခြေသေးကာလကိုတူပြီးရတော့အများဆုံးဖြစ်နေရပြီဒါကတော့ဒီတူပြီးရဲ့ policy ရောက်ကအမှုသာရှားပါမှုကြောင့်ဒီပြဿနာရဘယ်လိုမှထိန်းလို့မရဘူးပေါ့နော်ထိန်းလို့မရဘူးမလဲကျွန်တော်တို့ကတော့ဒီရည်ယူမှုတွေကတော့ရှိခဲ့တာပေါ့ရှိခဲ့တာဆိုရင်ဒီနေ့ဆိုရင်တော့ကျွန်တော်တို့ကအမှုပေါင်းပြင်းနဲ့ဆက်ဆက်ပြီးတော့ဖြစ်ပြမှုကိုပဲတရားကုလေတော့ကျွန်တော်ရည်ယူပြီးပြီ
โอเคအခုခုနကအငယ်ပြောလို့အရေးယူမှုတွေကအခုတိုးလာတဲ့ဆိုတဲ့သဘောကိုပြမယ်ဆိုရင်ဒီပြဿနာကိုလူတွေပိုအာယုံစိုက်လာတာလားဒါမှမဟုတ်ရင်ပြဿနာကပိုကြီးလာတာလားဘယ်လိုအခြေအနေရှိပါလဲ
အဲပိုကြီးလာတာတော့မဟုတ်ကျွန်တော်တာဝန်ရှိတဲ့လူတွေကပိုပြီးတော့အာယုံစိုက်ပြီးတော့ဒီလိုဝန်ထဲကိုပိုပြီးတော့အာယုံစိုက်ပြီးတော့လုပ်လာတဲ့အတွက်အမှုရေးတွေများလာတဲ့သဘောပေါ့နော
်ဟုတ်ကဲ့ခင်ဗျ
အဲ့လိုအနေနဲ့ဘယ်လိုပဲယူကြတယ်သူလုပ်နေတဲ့လူတွေလေ
ဟုတ်ကဲ့ဟုတ်ကဲ့အော်အငယ်ဥက္ကမောင်လှလေလိုင်းပေါ်မှာခဏနေပြအောင်ခင်ဗျာကျွန်တော်မတ်နော်ကူကူလေလိုင်းပေါ်ပြန်ရောက်လာလို့သူ့ဖိတ်ခေါ်ချင်ပါတယ်မတ်နော်ကူကူကြားပါလားခင်ဗျာ
ဟယ်လို
ဟုတ်ကဲ့မတ်နော်ကူကူခုနဖုန်းကြားသွားလို့ပါကျွန်တော်တို့ခုနကစကားလေးပြန်ဆက်ချင်ပါတယ်အဓိကခုနကမတ်နော်ကူကူပြောတယ်ခုနပြည်တွင်းမှာကြုံရတယ်နောက်တရုတ်နယ်စပ်မှာဖြစ်တယ်ဒီပြဿနာကအခုမှဖြစ်တာမဟုတ်ရင်းနေရချင်းဒီပေါ့အဲ့တော့နှိုင်းရှင်မယ်ဆိုရင်အခုနောက်ပိုင်းအချိန်နေနဲ့ရင်းချင်နေနဲ့အဲ့ဒါလေးချုပ်ပြီးတော့ဆွေးနွေးပေးပါအောင်ရေတော့
ဟုတ်ကဲ့ပါရှင့်အဲ့ဒီတော့ဒီခုနကပြောတဲ့ပြဿနာတွေကတော့ဒါအခုလက်တော်မှာတခါတည်းဟိုချိုးချိုးဝါးဝါးကြီးထပ်ပြီးတော့ဟိုဖြစ်လာတဲ့အနေအထားမျိုးတော့မဟုတ်ဘူးပေါ့နော်အရင်ကတည်းကရှိထားတယ်ဒါပေမဲ့ဒီနောက်ပိုင်းမှာကဒီခုနကအစပိုင်းမှာပြောထားတဲ့ဒီ migration ပေါ့နော်ရွှေ့ပြောင်းသွားလာမှုရဲ့အနေအထားကပိုများလာတဲ့သဘောမှရှိတဲ့အခါကျတော့ဒီကိစ္စတွေကပိုပြီးတော့မှကြီးထွားလာတယ်လို့ဟိုယူဆရတဲ့အနေအထားမျိုးပေါ့နော်အဲ့ဒီတော့ဒီအခုမလဲတရုတ်ဟိုတရုတ်ဘက်ကိုသွားရဆိုတာကဒီဟိုပေါ့နော်ဒီအမျိုးသမီးတွေဟိုကိုယ်ဝန်ဆောင်ဖို့အတွက်ကြီးပဲမဟုတ်ဖဲနဲ့ဒီသာမန်အလုပ်တွေလုပ်ဖို့အတွက်လည်းအခုတော်တော်များများကိုပေါ့နော်နေဆက်နေတော့အထင်းနည်းနည်းလေးရောက်တာပေါ့လေအဲ့လိုမျိုးတွေဟိုသွားတာကပိုပြီးတော့မှများလာတဲ့သဘောရှိတယ်အရင်တုန်းကတော့နေဆက်နဲ့နီးတဲ့ဒေသမှာရှိတဲ့လူတွေကပဲပိုပြီးတော့မှသွားဖြစ်တဲ့ပုံစံမျိုးဒါပေမဲ့အခုနောက်ပိုင်းမှာကျတော့ဒီမြန်မာပြည်ရဲ့အလဲပိုင်းမှာလည်းပဲတော်တော်များများသွားကြတယ်ဒီမြန်မာပြည်ရဲ့အောက်ဖက်ပိုင်းပေါ့နော်ဥမာဟိုအေယာဝတီဘက်ကတို့ပဲခူးဘက်ကတို့ပေါ့နော်အဲ့လိုဒေသတွေကလည်းသွားတာများလာတဲ့အခါကျတော့ပိုပြီးတော့မှတိသာလာတဲ့သဘောမျိုးနောက်တစ်ခုကကျတော့အခုမီဒီယာခေတ်ဖြစ်လာတဲ့အခါကျတော့ဒါတွေကိုကြားရသိရတာပိုပြီးတော့မှဟိုလွယ်လာတယ်ပို့ပြီးတော့မှတိလာရတဲ့ဟိုစာပေါ်လက်လန်းနေလာတဲ့အနေအထားလေးတွေကြောင့်လဲပါတာပေါ့လေအဲဒီတော့ဟိုဒီပြည်တွင်းမှာသွားနေတဲ့ဟာတွေကလည်းအများကြီးရှိတယ်။နောက်ဒီ ARV တိုင်းမှာဖြစ်ပျက်နေတဲ့ကိစ္စကလည်းဒါလည်းအခုမှကောက်ကင်ကင်ကပေါ်လာတာမဟုတ်ဘူးပေါ့နော်။ဟိုရှိနေတာကြာပြီ။ဒါပေမဲ့နှစ်ဖက်တော့ရှိတာပေါ့။တစ်ဖက်ကကြာတော့ဒီပြည်သူလူထုဘက်ကနေပြီးတော့မှဟိုအတိပညာဗဟုသုတနေပါတာလေဒီကြောင်မတက်တာလို့သွားရလှုပ်ရကန်ရတဲ့ကိုဒေသကိုစွန့်ခွာတယ်ဆိုတာလေဒီကြောင်ပေါ့နော်အဲ့ဒီတော့အရင်တော့ကတော့ဖြစ်ကြတယ်သူဟာသူပဲပြန်လာကြတယ်ဟိုသေးခြင်းလဲသေးတယ်ဟိုပေါ့နော်ဟိုဒုက္ခဒုက္ခနဲ့ပြန်လာကြပြီမဲ့လို့လေလူသိမ့်မသိဘူးပေါ့မီဒီယာခင်မဟုတ်သေးတဲ့အခါကျတော့အခုကကျတော့တခုခုဖြစ်တယ်ဆိုလို့ရှိရင်ဖက်ခနဲ့ဖက်ခနဲ့ပေါ့နော် လူတွေကကောက်ကောက်ပြီးတော့တင်လာတဲ့အခါကျတော့ပိုတိလာတဲ့အနေထားမျိုးလို့အနေထားမျိုးလေးတွေဟိုဖြစ်လာတယ်လို့တော့ဒါကျွန်မကလည်းဟိုယူဆတာပေါ့နော်
ကျွန်တော်နောက်တစ်ခုမေးချင်တာကဥပဒေကိစ္စပါပြောရမယ်ဆိုရင်ခုနောက်ပိုင်းမှာခုနကရေးယူမှုတွေဖော်ထုတ်မှုတွေပို့ပြီးတော့ပြဿနာတွေပုံမြင်လာရတယ်အဲ့တော့ဥပဒေဘိုင်းအရကောလိုအပ်ချက်တွေရှိနေပါလားဥမာဥပဒေပြင်ဆင်ချက်လို့ဟာမျိုးဥပဒေသစ်ပြဋ္ဌာန်းဖို့ဟာမျိုးပေါ့နော်အဓိကဒီလူကုန်ကမှုတာစီရေးအတွက်ပေါ့
ဟုတ်ကဲ့အဲ့တော့ကျွန်မရဲ့အယူအဆတော့နှစ်ခုစလုံးပေါ့နော်ပထမတစ်ခုကတော့ဥပဒေကမရှိဘူးလားဆိုတော့ဥပဒေကရှိပြီးသားဒါပေမဲ့ဒီဥပဒေကဘလောက်အထိဟိုဘာခေါ်မလဲလက်တွေ့မှာပေါ့နော်ပုံနေကြတယ်အသက်ဝင်တာပေါ့နော်အဲ့တော့ဒါတစ်ချက်ပေါ့နော်အဲ့တော့ဟိုခုနရင်းမှုကြီးကတော့ပြောပါတယ်ဟိုအေးယူမှုတွေရှိလာတယ်ပေါ့လေဒါပေမဲ့လို့လည်းပဲဟိုတနိုင်ငံလုံးအတိုင်းအတာနဲ့ကြည့်လိုက်မယ်ဆိုလို့ရှင်ဒီအေးယူမှုကဘလောက်အထိဟိုစာပေါ့နော်ဟိုသိရောက်နေတယ်လေဘလောက်အထိဟိုပါပေါ့နော်ဟိုဘာခေါ်မလဲလက်လှမ်းနေတယ်လေပေါ့နောက်တစ်ခုကကြတော့ဒီပြည်သူလူထုဘက်ကကြည့်မယ်ဆိုလို့သူတို့ကတော့ဒီဥပဒေကိုဟိုကျမရဲ့တူတူယောက်တည်းအယူဆဆိုလို့ရှင်နားလေသဘောပေါက်မှုမရှိကြဘူးနောက်တစ်ခုကဥပဒေဒီသူတို့ကိုအကာအကွယ်ပြုတယ်ဆိုတာအထက်ကိုသူတို့ကဥပဒေလို့ကြားလိုက်တယ်ဆိုလို့ရှင်တောက်လန့်ကြတာပေါ့နော်အဲ့တော့ဒီဟာဒီကာကွယ်တားဆီးမှုလုပ်တဲ့နေရာမှာအင်မတန်မှအရေးကြီးပြီးတော့မှအကျိုးသက်ရောက်စေတဲ့အရာတစ်ခုဖြစ်တယ်အဲ့တော့ကျမရဲ့ဟိုပါပေါ့နော်ဒီအနည်း20လောက်လောက်လာခဲ့တဲ့အတွေ့အကြုံများဆိုလို့ရှင်အော်ကီဒူလူဒူဘက်ကလည်းဒီဟာကိုတိတဲ့တိမှုအားနည်းတဲ့ကတာကတပိုင်းတိတဲ့အခါကြလို့ရှင်ခုနကပြောတဲ့လက်တွေ့မှာတကယ်ပေါ့နော်ဥပဒေအတိုင်းလုံးဆောင်မှုအားနည်းတယ်ဆိုတာကိုလည်းကျမတို့တွေ့ရတယ
်ဟုတ်ကဲ့ခင်ဗျာကျေးဇူးပါကျွန်တော်သရရှင်တချို့ပေးစာလေးဖတ်ချင်ပါတယ်ဒီစနေပွဲတက်ဆူပြီးတော့ပေးထားတာပါအရင်ဆုံးဥစိတ်မောင်မိတိလာပြဖို့ထားတဲ့စာကိုကျွန်တော်အချင်းချုပ်ပြီးတော့ဖတ်ပြပါမယ်မြန်မာနိုင်ငံမှာရတဲ့လူကုန်ကူးမှုဆိုတဲ့ခေတ်သစ်ကျွန်းစနစ်ကတော့ပုံစံမျိုးမျိုးနဲ့ဖြစ်နေပါတယ်။ပြည်တွင်းမှာလောက်ကန်ရှားပါလို့လှုပ်လှက်မဲ့ဖြစ်နေသူတွေကနိုင်ငံခြားဥတရားဝင်ရောတရားမဝင်မှာငွေကြေးမတန်ဆပေးပြီးတော့ထွက်ကြပါရတယ်။အခြားနိုင်ငံရောက်မှအခက်အခဲတွေတွေ့ဒုက္ခတွေ့ရထိုနိုင်ငံသားတွေရဲ့လက်ဆင့်ကမ်းရောင်းစားတာခံရပါတယ်။ပြည်တွင်းမှာလည်းငွေကြေးမတက်နိုင်တဲ့အလုပ်လက်မဲ့တွေကိုပွဲစားတွေကမြှူဆွဲပြီးတော့နိုင်ငံခြားကိုခိုးထုတ်ခေါ်ယူသွားပြီးတော့ရောင်းစားတဲ့ပုံစံဖြစ်ပါလေတဲ့။မြန်မာနိုင်ငံတွင်းမှာနေလိုခြင်းမရှိတော့တဲ့လူမျိုးသားတွေကရေလန်း၊ကုန်းလန်းခီးနဲ့ခိုးထွက်ပြီးတော့နိုင်ငံခြားမှာအလုရှာနိုင်ငံခြားပွဲစားတွေကဖမ်းဆီးရောင်းစားခံရတဲ့ပုံစံလည်းရှိပါလေတဲ့။အဲ့လိုပုံစံမျိုးစုံနဲ့လူကုန်ကူးမှုကျွန်းစနစ်တွေဖြစ်နေတယ်လို့သူကမြင်ပါလေတဲ့။နောက်သူပြောတာကတော့အတားဆီးတွေစိန်ခေါ်မှုတွေနိုင်ငံဘဏ္ဍာငွေကြေးခက်ခဲတွေနဲ့ရင်ဆိုင်လုပ်ကန်နေရလို့ခရီးမတွင်နိုင်နောက်လူကုန်ကူးမှုတားဆီးကိုလည်းအပြည့်အဝထိန်းချုပ်နိုင်ခြင်းမရှိသေးပါကြောင်းဆွေးနွေးလိုပါလေတဲ့။ဒါဥစိတ်မောင်ရဲ့အမြင်ဖြစ်ပါလေ။နောက်ထပ်သရရှင်တူရဲ့စာကိုလည်းဖတ်ကြည့်ပါလေ။သူကတော့နာမည်မပြောထားပါဘူးခင်ဗျ။သူပြောထားတာကတော့အမှန်တိုင်းပြောရင်တော့ဒီလူကုန်ကူးမှုတွေဟာသိပေမဲ့လို့လူကုန်ကူးတဲ့သူတွေကလည်းတန်အတန်ကြီးယူပြီးတော့ပို့တယ်။သွားတဲ့လူတွေကလည်းတန်အတန်ကြီးပေးပြီးတော့သွားကြတယ်။ကျွန်တော်ပြောလို့ရှိရင်နှစ်ဦးနှစ်ဖက်လုံးအထိနာနိုင်ပါလေတဲ့။ဘာလို့လဲဆိုတော့ဗီဇာဘိုးငွေမတက်နိုင်ကြဘူး။နောက်တစ်ချက်ကငွေတက်နိုင်ပေမဲ့တစ်ဖက်မှာပါမစ်ရဖို့ချိန်ကလည်းအတိအကျမရှိဘူးဖြစ်နေတော့သူပြောလိုက်လို့ရှိရင်နှစ်ဖက်လုံးအတွက်နင်နာနိုင်ပါလေတဲ့သူကိုယ်တိုင်ကလည်းနိုင်ငံခြားသွားပြီးတော့နေပြီးတော့အလုပ်လုပ်နေရ16နှစ်ကြာခဲ့ပါပြီတဲ့ဒါကြတော့သရရှင်ရဲ့အမြင်မှာဒါနဲ့ပတ်သက်လို့ကျွန်တော်ဆက်ဆက်ပြီးတော့ပဲဒီငင်းစားရဲမှုကြီးဦးခင်မောင်လှကိုမေးချင်ပါတယ်ခင်ဗျာခုနကကျွန်တော်ပြောသလိုပါပဲဒီကိစ္စကလည်းပပလိလို့ဖြစ်နေတယ်တရားမဝင်နိုင်ငံခြားထွက်လုလုကြတယ်တရားမဝင်လုလုကြတယ်လူကုန်ကူးမှုတားကောင်ဖြစ်ကြရတယ်အဲ့တော့ဒီအခြေအနေနဲ့ပတ်သက်လို့နိုင်ငံတော်ကနေပြီးတော့ကုစားနေတဲ့အခြေအနေအခုဆို MOU လို့ပြဿနာမျိုးပေါ့တခြားနီးနဲ့ကုစားပြနိုင်မဲ့အကြံဉာဏ်မျိုးတွေပြားရှိပါလားခင်ဗျာဟယ်လို
တခြားနီးနဲ့
ဟုတ်ကဲ့
တားနေနေဆိုတော့အဓိကကတော့ဒီတိတကိုထွက်တယ်ဆိုတာကတော့ဒီအဓိကအနည်းဆုံးလိုက်မယ်ဆိုရင်တော့ကျွန်တော်တို့ကဒီကိစ္စမှာဆရာကဆောဆောပြောသလိုပဲဒီကိစ္စမှာအလုပ်ကိစ္စပါတယ်နံပါတ်1အဓိကချက်ကတော့ဒီကိစ္စမှာအလုပ်ကိစ္စရှိတော့လည်းပဲဒီကိစ္စရဲ့တနည်းဝင်ဝင်နဲ့တိပရဲ့တနည်းဝင်ဝင်ကွာမှုအဓိကအဲ့အဓိကကနာအဓိကပဲအဲ့တော့ဒီကြံစည်ဖြည့်ချင်းမယ်ဆိုရင်ကိုယ်နိုင်ငံထဲမှာလုပ်ကင်နံပါတ်1လုပ်ကင်ခွင့်ရနေပို့အောင်လုပ်ရမယ်နံပါတ်2တမိလောက်ခလာစားပြူးမြအောင်လုပ်ကင်ပို့ရမယ်ဒါတော့ဒီလောင်းတန်းပေါ့နော်ချက်ချင်းကြီးနေချင်းညာချင်းတော့ဘယ်လိုမှလုပ်လို့မရဘူးဒါတော့ဒီနှစ်နဲ့ဒီ1နဲ့ကြီးပြီးတော့ဖြစ်လာတဲ့ကိစ္စအဓိကအဲ့ဒါလုပ်နိုင်ရင်တော့ဒီကြံစည်ဖြည့်လဲသွားမှာပေါ့နော်ဒီပဘယ်လိုပဲဖြစ်ဖြစ်ဒီပသွားခြင်းလို့တော့သွားတာမဟုတ်ဘူးကိုယ့်ဘဝတိုးတက်ဖို့ကိုယ့်ရဲ့ဝင်ဝင်တိုးတက်ဖို့အတွက်သွားကြတာဆိုတော့ကိုယ်နိုင်ငံမှာကိုယ့်မိသားစုနဲ့တက်တက်ဝင်ဝင်နေပြီးတော့ဒီဝင်ဝင်ရမယ်ဆိုတော့ဘယ်မှနိုင်ငံခြားသွားမှာမဟုတ်ဘူးကြာ
ဟုတ်ကဲ့ကျွန်တော်နောက်တစ်ခု
ရောက်တဲ့ကလေးတွေလည်းတလူပဲဂျပန်ရောက်တဲ့ကလေးတွေလည်းတလူပဲ
ကျွန်တော်နောက်တစ်ခုခုနက
ပြည်ပနာကတော့နောက်ရှင်းနေနေရတော့ကျွန်တော်တို့ဥပဒေနဲ့ဒါအရင်ကတော့ကျွန်တော်တို့ကဒီ2010မတိုင်မီပေါ့နော်ကျွန်တော်တို့ဒီဒီမိုကရေစီစနစ်မကျင့်သုံးခင်ကတော့ကျွန်တော်တို့ကကေတာဆိုပြီးရှိတယ်
အဲ့ဒီပါဝသွားရင်ဒုက္ခရောက်လုံးအာကြီးကိုကျွန်တော်ကလမ်းခီးရံကိုပိတ်ပြီးတော့မှဒီပါဝတရားမဝင်ဘူးသွားမယ်ဟိအံမြဖြစ်တာနဲ့ကျွန်တော်ကတားကြည့်ပြီးတော့မိဘရက်ခံပြန်ပို့ရတာရှိတယ်။နောက်သူတို့ကိုစီယုံခေါ်လာတဲ့ဒီကိုကျွန်တော်ကအရေးကြီးတာရှိတယ်။ဒါပေမဲ့2010နောက်ပိုင်းကျတော့ဒီမိုကရေစီဖြစ်လာတဲ့အတွက်ဒီ human right ပေါ့နော်သူ့ရဲ့အခွင့်အရေးအရာသူသွားခြင်းနဲ့များလွတ်လွတ်လပ်လပ်သွားပါစေဆိုတဲ့ဒီ right တရားသူတို့မှရှိလာတယ်။ရှိလာတော့ကျွန်တော်ကတားကားလို့မရဘူးပေါ့နော်။ပြောရရင်တော့သူတို့ဒုက္ခရောက်မှာပဲကျွန်တော်ကပြန်ကြေရတဲ့အနေအထားမျိုးဖြစ်နေတယ်။ဒီမှာသွားခင်မလာခင်မှာကျွန်တော် awareness တော့ပြီးတယ် awareness ပြီးပြီမဲ့လေဒုက္ခလက္ခဏာများတဲ့အတွက်သွားစစ်ပွားနေကြတာပဲတရားဝင်ရောတရားမဝင်ရောပေါ့နော်အဲ့ဒီမှာတော့လူတိုင်းတော့ဒုက္ခမရောက်ဘူးတချို့အခါမသိတဲ့လူကတော့နည်းနည်းဒုက္ခရောက်တာပေါ့ဒါပေမဲ့ဒီဒုက္ခရောက်တဲ့ဆိုတော့ဒါပစ္စကပြောနေကြတာပေါ့ကျွန်တော်ကတော့ဒီစင်းစင်းအရာကြည့်ပြီးတော့ပြောတာပေါ့နော်ဒီကျွန်တော်ကမှဒီပထမ9နှစ်ပေါ့ကျွန်တော်ကဒီကုန်းကုန်းတက်ဖြစ်တာဆိုကျွန်တော်ရဲ့အနည်းထောင်ကျော်90ပုံဆိုတော့အနည်း20ကျော်လာပြီပေါ့နော်ကျွန်တော်ရမမကျွန်တော်က9နှစ်စီမံကိန်းလောင်းတန်းဆွဲတယ်။အဲ့မမမကြီးရပိုင်းကြီးရနှစ်လိုက်စီမံကိန်းစီမံကိန်းဆွဲတယ်။အခုဆိုရင်ကျွန်တော်ကတတိယ9နှစ်စီမံကိန်းရဲ့တတိယနှစ်ကိုရောက်နေပြီ။2019-20219နှစ်စီမံကိန်းဆွဲထားတယ်။အဲ့မှာအခုတတိယ2019ဆိုတတိယနှစ်ရောက်နေပြီပေါ့နော်။အဲ့ဒီမှာလည်းဒီလိုပေါ့ကျွန်တော်ကနှစ်ချီလာများကျွန်တော်ကမြို့တော်ကြီးတာဝန်ကြီးတက်မှတ်တယ်။ UN Convention ကြီးဝင်တယ်။ PND လို့ဆွဲတယ်။အခုစစကဆံမပြောရဲဆံမေးတဲ့ဆံမောင်းမေးလိုက်တဲ့အချိန်မှာအဲ့ဒါကျွန်တော်မေးရမယ့်အပေါ့နော်။ဒါPNB လုံးနဲ့ပတ်သက်လို့ဘလို
့
PNB လုံးကကျွန်တော်တို့က2005ခုနှစ်ကဆွဲတာပေါ့နော်အဲ2005ခုနှစ်ဆွဲတဲ့ဥပဒေထဲမှာတော့ကျွန်တော် PNB လုံးဒီကနိုင်ငံတကာစံကြီးအမိဆုံးရောတယ်လို့အဲ့ဒီမှာသတ်မှတ်ထားတာဒါကျွန်တော်သတ်မှတ်တာမဟုတ်နိုင်ငံတကာသတ်မှတ်တာပေါ့နော်အဲ့ဒီကျွန်တော်အာဆီယံမှာလည်းသင်္ဘောအနေနဲ့ဒီဥပဒေကိုသုံးခဲ့ကြတယ်ဒီဥပဒေကိုမိပြီးတော့မှကျွန်တော်ထိုင်းလို့ကျွန်တော်နိုင်ငံတွေတောင်းဒါကိုမိပြီးတော့မှထိုင်းဆိုရင်2008မှာဆွဲတာကျွန်တော်တို့2005မှာဒီပြူတာ
ဟုတ်ကဲ
့အဲ့ဒါကြီးကချင်းချင်းပြောတော့အဲ့ဒီတော့ကတော့ပဲUN Convention နဲ့ညီပါစီ Human Rights နဲ့ဘယ်တော့ပဲပြည်စုံပါစီဒါပေမဲ့ဒီနေ့ဒီ Climate ကြော်ကာလအတွင်းမှာတော့ကျွန်တော်တို့ကအပြည့်မဖြစ်ဘူးဆိုတော့အခုတော့ပြန်ပြီးတော့ကျွန်တော် review လုပ်ထားပြီးပြီ
ဟုတ်ကဲ့ကျွန်တော်တို့ဟိုအငယ်ကျွန်တော်တို့ diet လေးလိုက်အစီအစဉ်အချိန်ဆစ်သွားလို့ပါအဓိကပါဝင်ဆွေးနွေးပေးတဲ့ဒီရေမူကြီးဥက္ကမောင်လှကူရောနော်ကုကုကူရောကျွန်တော်တို့ရှင်တွေကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျ diet လေးလိုက်အစီအစဉ်တော့အချိန်ဆစ်သွားလို့ဒီမှာပဲညနာခွင့်ပြီးပါခင်ဗျဟု
တ်ပြီဟုတ်ပြီ
ကိုတန်းညိုစီစဉ်ပြီးထုတ်လုပ်သူကိုအောင်အောင်နဲ့အတူတင်ဆက်ခဲ့တဲ့အင်္ဂါနေ့ညချမ်းဓာတ်ရိုက်လေးလိုက်စီစဉ်ကိုပြန်လည်နားဆင်ခဲ့ကြရတာဖြစ်ပါတယ်။အခုတော့သောရရှင်တို့ရဲ့ယုံကြည်ရာတွေကိုမျှဝေထုတ်လွှင့်ပေးနေတဲ့အပတ်စဉ်သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။ကျောင်းစာကြီးတိုက်ဖွံ့ဖြိုးရေးလုပ်ငန်းတွေ School Library Development မှာပါဝင်လှုပ်ဆောင်နေတဲ့မပိုးဤစာရဲ့ယုံကြည်ရာကိုတင်ပြပေးမှာပါ။မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်။
မနာရောဒီလက်ရှိဘုံဒီကမှာပေါ့နော်ဟိုလုံခဲ့တဲ့2015လောက်က community center လေးစသည်လုပ်ဖြစ်တယ်။အာအဓိကတော့ကျွန်မယုံကြည်ရတာတော့ဗာလဲဆိုတော့ဒီလူငယ်တိုင်းမှာပေါ့နော်။အာအခွင့်လူငယ်တိုင်းမှာအရေးချင်းအရေးသွေးရှိကြတယ်။ဒါပေမဲ့အဲ့ဒီဟာကိုပေါ်ထုတ်ဖို့အတွက်နေရာမရှိတာပေါ့နော်။သူတို့ကသူတို့အဲ့ဒါကိုလှုပ်ဆောင်မှုနဲ့နေရာမရှိရတဲ့ကြောင့်မို့လို့ငယ်ရသူတို့ရဲ့အခွင့်အလမ်းအာရည်ချင်းကြီးကြပွင့်မရဘူးလို့ယူကြည့်တယ်။ဒါကြောင့်မို့လို့ကျွန်တော်ကလွန်ခဲ့တဲ့2015လောက်ကစပြီးတော့ဒီမုံစင်ဒေသမှာပဲ community center လေးကိုစပြီးခွင့်ပြုတယ်။အာပထမဆုံးဒီဟိုပါဘောနော်ဒီ HPE learning ကလုပ်တဲ့ program ကနေပြီးတော့စလုပ်ဖြစ်ခဲ့တာပေါ့နော်။ဆိုတော့အဓိကတော့ဒီ internet meeting လို့နောက် computer program လို့ပေါ့နော်။အဲ့တခင်အဲ့ဒါလေးနဲ့ကျွန်တော်စပြီးတော့မှာလုပ်ခဲ့တာပါ။အဲ့လိုမျိုးလူငယ်တွေကျွန်တော်တို့မြန်မာကဒီတက္ကသိုလ်လေးခုရှိတော့တက္ကသိုလ်မှာရှိတဲ့ကလေးတွေငယ်တွေကိုအထူးသဖြင့်တော့သူတို့ရဲ့ capacity တွေဒီမှာကျွန်မကတောင်းတနေရနေပြီးတော့မှအာကုညီချင်တဲ့အတွက်ကြောင့်မို့လို့အာကျွန်တော်တို့ငယ်ရွယ်ချင်းချိန်လုံးကဒီလိုခွင့်ရေးမရခဲ့ဘူးအာသင်တန်းနေတက်ချင်လို့ရှိရင်ရင်ကုန်မှာတော်တော်ပြီးတော့တက်ရတယ်ပေါ့နော်ဆိုတော့အခက်ကြီးအများကြီးရှိခဲ့တယ်ဆိုတော့အဲ့ဒီလိုမျိုးအခက်ကြီးကိုကျွန်တော်တို့ဒီကလူငယ်တွေကိုမတွေ့ချင်ဘူးဒါကြောင့်မို့လို့ကျွန်တော်ကဒီ2015မှာစပြီးတော့ community center ကိုစပြီးတော့လုပ်ဖြစ်ပါတယ်အဲ့လိုမျိုးငယ်ရီပရိုဂရမ်လုပ်နေနေမှာဒီ2018လောက်မှာတောင်းဆာကြီးတဲ့ပရိုဂရမ်ကိုပေါ်ပေါက်လာပါတယ်။အဲ့ဒီမှာကျွန်မရဲ့ဟိုပါဘောနော်နောက်ထပ်ရင်းနှီးရဖြစ်ချင်တဲ့စံနာတစ်ခုကထပ်ပြီးတော့ဖြည့်ခွင့်ရခဲ့တယ်ပေါ့နော်။အာနောက်ဟိုကလေးတွေပေါ့ကလေးတွေဒီနေ့ချင်းမှာဆိုလို့ရှိရင်အာဖုန်းကြီးအသုံးပြုလာကြတယ်တခြားတော့ဂိမ်းကြီးဆွဲလာတယ်ကလေးကြီးစာမဖတ်ကြဘူးဆိုရဲအမျိုးမျိုးရှိကြတယ်။ဒါပေမဲ့ကျွန်မယုံကြည်ရကြလို့ဆိုတော့ပြောလို့ပေါ့နော်ကလေးတွေကစာမဖတ်ချင်တာမဟုတ်ဘူးကလေးကြီးစာဖတ်ချင်တယ်ဒါပေမဲ့သူတို့စာဖတ်ဖို့အတွက်သူတို့ကိုဖန်ပြီးပြီးမဲ့စာဖတ်ဖို့တဲ့နေရာပေါ့နော်။ဒ
တို့ကိုစာခက်ဖို့ခံနေရတဲ့အခွင့်အရေးမရှိဘူးနောက်တစ်ခါတို့နဲ့လည်းလည်းနေရစာပြီးရှိပေါ့ဆိုတော့ဒီ2018လောက်မှာကျွန်တော်ကိုအာတောင်ဆိုင်ရဲ့ project လုပ်မလားလို့မေးလာတဲ့အခါမှာအာကျွန်တော်ကနေပြီးတော့ငွေချင်းချင်းနဲ့ကိုကျွန်တော်တို့မျိုးအတွက်လုပ်ပေးချင်ပါတယ်ဆိုပြီးတော့အဲ့ဒီမှာစာပြီးတော့ကျောင်းစာပြီးတဲ့မျိုးစာပြီးတော့ပါဝင်ခွင့်ရခဲ့ပါတယ်အဲ့တော့ဟိုပါပေါ့နော်ဟိုအဲ့ကျအဲ့ဒီ2018ကနေစာပြီးတော့မှာကျောင်းစာပြီးတဲ့လုပ်ငန်းမျိုးစာပြီးလုပ်လာတာအခုလက်ရှိထိပါပဲရှင်အာအဒီနေ့ပြန်မလဲတွေ့လာတာပါလဲဆိုတော့ကလေးတွေအဲစာဖတ်လာကြတယ်ရင်းနှီးကတော့သူတို့နဲ့လည်းလည်းမီးရဲ့စာအုပ်တွေမရှိရတဲ့နောက်ဟိုသူတို့ရဲ့ပုံဝင်ချင်းပါပေါ့နော်စာအုပ်စာပေတွေမီးတတ်တဲ့အနေအထားတွေမရှိရတဲ့တော့သူတို့မဖတ်ပြကြအောင်အခုဆိုလို့ရှိရင်ဒီ develop ကိုတစ်ချိန်အဲဒီလိုက်ပြီးဝင်ကြရရဲ့ဒီသူတို့စာအုပ်တွေကိုဖတ်ကြရရဲ့အဲကြောင့်မို့လို့ကလေးတွေကဒီဇမားလေးလာတဲ့ဒီနေ့တွေ့မှာဆိုလို့ရှိရင်စာရေးဖတ်လာကြရဲ့အဲ့လိုဖတ်လာခြင်းအပြင်သူတို့ရဲ့ဒီအကြောင်းစာရင်းမှာလည်းပဲအထောက်အပံ့ဖြစ်တယ်သူတို့ရဲ့အာကိုပိုင်းစွမ်းရည်တိဆောက်တဲ့ခါမှာလည်းပဲတောင်းတမီးရနေပြီးတော့အထောက်အပံ့ဖြစ်တယ်ဆိုတာကိုသိရှိရပါတယ်အာအဲရတော့ဒါကျွန်မလက်ရှိတော့သိကြမှာပေါ့နော်ဟိုကိုရဲ့ငွေလေးရဖြစ်ခဲ့ဟိုဖြစ်လာတဲ့သိကြီးပြီးပေါ့နော်အဲဒါကြောင့်မလို့ကျွန်မဆိုတာပေါ့ဒီသိကြီးကြီးတာတော့ရိုင်းရိုင်းမှာအာအရေးတွေရှိကြရဲအဲ့ဒီအရေးတွေကိုဖော်ထုတ်ပေးနိုင်တဲ့နေရာတစ်ခုလိုအပ်တယ်။အဲဒါမှမဟုတ်ကျွန်မကဒီစင်တာလေးကဒီတစင်အစားပြုပြီးတော့မှအာလူငယ်ဆိုလဲလူငယ်လေးရောက်ကလေးဆိုလဲကလေးရောက်သူတို့ရဲ့တစ်ဆိုင်ရာအခွင့်အရေးတွေရရှိအောင်လို့ကျွန်မနေနဲ့ပေါင်းကူးပေးရတဲ့နေရာခုလုပ်နေပါရဲ့။ခုလည်းလုပ်တယ်။နောက်လည်းကျွန်မဆက်ပြီးတော့လုပ်နေအောင်မှဖြစ်ပါရဲ့။အာအခုလိုဒီရနေတစင်အာတောင်းဆိုင်ကြီးရဲ့အကြောင်းလေးတွေနောက်ဒီလိုမျိုးအာလူငယ်တွေအတွက်အခွင့်အရေးတွေပြောခွင့်ရတဲ့အတွက်ကြောင့်မလို့
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
မမောဖြူစီစဉ်တင်ဆက်တဲ့အပတ်စဉ်သူယုံကြည်ရအစီအစဉ်ကိုနားဆင်ခဲ့ကြရတာပါရှင်။ VOE ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပြုလိုတယ်။ဒါမှမဟုတ်လည်းတည်တချင်းတောင်းလိုတယ်ဆိုရင်ဖြင့်ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုဆက်သွယ်နိုင်ကြသလိုကျမတို့ရဲ့ဖုန်းနံပါတ်ဖြစ်တဲ့1-239-382-9554ကိုလည်းဆက်သွယ်နိုင်ကြပါတယ်ရှင်။VOA American တရက်ဗုဒ္ဓနေ့မနေ့ခင်အခုလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုမနေ့ခင်၈နိုင်ကနေ9နိုင်ရက်ထိလိုင်းနိုမီတာ20 25 32တို့ကနေလည်းပြန်ပြီးတော့နှာစင်နိုင်ကြပါတယ်အခုတော့နောက်ဆုံးရသတင်းအချင်းချုပ်ကိုဒေါခင်မြို့သက်ကကြီးညာပေးပါမယ်ရှင
်လန်ဒန်မှာကျင်းပတဲ့ NATO ရှစ်မဟာမိတ်အဖွဲ့ခေါင်းဆောင်တွေရဲ့အနှစ်80မြောက်နှစ်ပတ်တဲ့အစည်းအဝေးကိုတက်ရောက်နေတဲ့American သမ္မတ Donald Trump ဟာပြည်내သမ္မတ Emmanuel Macron နဲ့သဘောထားမတိုက်ဆိုင်မဲ့အငင်းပွားခဲ့ပါတယ်။မိနစ်40ကြာသတင်းထောက်တွေနဲ့တွေ့ဆုံမေးမြန်းချိန်မှာ American နဲ့ပြည်내ခေါင်းဆောင်နှိုးကြားအခြေတင်ဖြစ်ခဲ့ကြတာပါ။ NATO အဖွဲ့တွင်ကုန်ကျစရိတ်ဆိုင်ရာကိစ္စအကြမ်းဖက်ဝါရဆွဲဆိုင်ရာအပြင် Syria ကို Turkey ကျူးကျော်ဝင်ရောက်မှုနဲ့ Russia နဲ့ American တို့ကြားချုပ်ဆိုထားတဲ့လက်နက်ထိန်းချုပ်မှုဆိုင်ရာသဘောတူညီချက်ကနေ American ကနှုတ်ထွက်ခဲ့တာဆုံးပြဿနာရဲ့အတော်များများမှာသဘောထားမတိုက်ဆိုင်မဲ့ဖြစ်ခဲ့ကြတာပါ။American သမ္မတ Donald Trump ပေါ်မှာတရားဆွဲဆိုအရေးယူနိုင်ရေးအတွက်ကြားနာစုံစမ်းစစ်ဆေးမှုတွေလုပ်ခဲ့ပြီးတဲ့နောက်မှာ American Outdoor ထောက်လှမ်းရေးကော်မတီကအစင်ခန်းစာတစောင်းကိုအင်ကာနဲ့မှထုတ်ပြန်လိုက်ပါပြီ။အစင်ခန်းစာအနှစ်ချုပ်မှာသမ္မတ Trump ဟာသူပြန်ပြီးအရွေးခံရရေးကိုအထောက်အကူပြုစေမယ်။နိုင်ငံရေးစိတ်ဓာတ်လှုံ့ဆော်မှုကိုအခြေခံတဲ့စုံစမ်းစစ်ဆေးရေးနှစ်ရပ်ကိုလှုံ့ဆော်စေချင်တာကြောင့် American နိုင်ငံရဲ့ Ukraine ဆိုင်ရာနိုင်ငံခြားရေးမူဝါဒကိုအပြတ်မောက်လုပ်တဲ့အစီအစဉ်မျိုးနဲ့အမျိုးသားလုံခြုံရေးကိုအားနဲ့ချိနဲ့အောင်လုပ်ခဲ့တယ်လို့ပြောဖော်ပြထားပါတယ်။American နဲ့တရုတ်တို့ကြားနှစ်နှစ်ချီဖြစ်ပွားနေတဲ့ကုန်သွယ်ရေးခုံခတ်ဆန်အငင်းပွားမှုတွေညှိနှိုင်းမရဘဲဖြစ်နေချိန်မှာ American သမ္မတ Donald Trump ကတရုတ်နဲ့ကုန်သွယ်ရေးသဘောတူညီချက်အသင့်ရဖို့အချိန်အကန့်အသတ်မထားကြောင်း2020သမ္မတရွေးကောက်ပွဲပြီးချိန်နောက်ထိစောင့်ဆိုင်းမှာဖြစ်ကြောင်းအင်ကာနေကပြောပါတယ်။ရခိုင်ပြည်နယ်ကနေအင်းနီချင်းဘင်္ဂလားဒေ့ရှ်ဘက်တိုင်းနယ်ချီရဲ့ Ranger Muslim တွေထွက်ပြေးရတာနဲ့ပတ်သက်ပြီးလူမျိုးရုံးတပ်ပြတ်မှုနဲ့ဆွဲဆိုနေအခံရတဲ့မြန်မာနိုင်ငံကိုလူထုနှွင့်နှံအောင်မလုပ်ဖို့နိုင်ငံတကာ အတိုင်းဝန်ကိုကက်သလစ်ဘုန်းတော်ကြီးကပန်ကြားလိုက်ပါတယ်
။နောက်ဆုံးရသတင်းတွေကိုတော့ခင်မျိုးသက်ပြောပြခဲ့တာပါ။ဒီမနေ့အတွက်စီစဉ်ထုတ်လို့ရမှုကမှန်ရင်နိုင်ဖြစ်ပြီးအင်ဂျင်နီယာကဂျွန်အလစ်ဆန်ဖြစ်ပါတယ်။ညနေပဲ6နာရီကနေ9နာရီထိထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုတော့လိုင်းဒိုမီတာ71925တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးရှင်လန်းချမ်းမြေကြပါစေ။ကျမသင်္ကီထိုက်ပါ။
This program has come to you from the Voice of America, Washington.